Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်စက်တင်ဘာလ22ရက်နေ့တောက်ကြနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ခင်ဗျာရှင်။ကျွန်မအခင်မြတ်တက်ပါ။ဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးမှာပါ။နယူးယောက်မှာချင်းပါနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာကုလသမဂ္ဂဆိုင်ရာမြန်မာတမကြီးဖြစ်ဦးကျော်မောင်ထွန်းဆက်ပြီးတာဝန်ယူနေပါတယ်။သမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတကိုသမ္မတအိမ်ပြည်မှာတွေ့ဆုံပြီးတော့လိုအပ်တဲ့အကူအညီတွေပေးမှာဖြစ်ကြောင်းကတိပေးပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနှစ်ဖက်တန်တမန်တွေဗီဇာမလိုဘဲနဲ့သွားလာနိုင်တော့မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေရမှာပါကိုဇော်မိုးကျော်ရင်
။ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။
နံပေးရနေတဲ့စီတီအခုထပ်ပြရတဲ့ဒီဂျိုဆက်ခူရမှာလည်းလူကြီးလာကျဲတယ်ဆလဲလို့ရမှာလည်းကျဲတယ်ဟို20ရက်နေ့ညနေပိုင်းမှနိုင်မှာပုံကျဲခါရတဲ့
ကရင်နီဒေတာဘောလခဲမျိုးနယ်ထဲမှာဒုက္ခသည်တွေခိုလုံနေတဲ့နေရာတွေကိုအာနာသိန်းစစ်ကောင်စီတပ်တွေကလေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အတွက်ထပ်မံထွက်ပြေးနေကြရပါတယ်မကြမီပဲအပြည့်အစုံကိုတင်ပြပေးပါမယ်ဒါအပြင်အိန္ဒိယရောက်ချင်းစစ်ပြေးဒုက္ခသည်တွေဟာလည်းအိန္ဒိယအရှေ့မြောက်ဒေသကလူမျိုးရေးပဋိပက္ခတွေကြောင့်အခက်အခဲတွေထပ်ကြုံနေရပါတယ်ဒီလိုအကြောင်းအရာတွေအပြင်အာရှအာကစားပွဲတွေကိုတွားရောက်ရှင်ပြိုင်မြန်မာဟူရှူတိုင်းအာကစားအဖွဲ့နဲ့ပတ်သက်ပြီးတော့လည်းတင်ပြပေးဦးမှာဖြစ်ပါတယ်အဲ့ဒီနောက်မှာတော့ဗတ်စင်တင်ပြနေကြဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြပါမယ်
။အထွေထွေညီလာခံကနေစက်တင်ဘာ5ရက်နေ့က Credential Committee နိုင်ငံကိုစားပြုကိုယ်စားလှယ်စစ်စစ်ရေးကော်မတီကိုခန့်အပ်ပြီးဖွဲ့စည်းခဲ့ပေမယ့် Committee အစည်းအဝေးမထိုင်နိုင်တာကြောင့်တမန်ကြီးဦးကျော်မောင်ထွန်းဟာကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဖြစ်ဆက်ပြီးရှိနေမယ်လို့ကုလရာရှိတူပြောဆိုချက်ကိုကိုကာပီ RFA သတင်းဌာနကရေးပါတယ်။ဒါပေမဲ့ဒီလိုဆက်ရှိနေတာဟာနောက်နဲ့ထွေထွေညီလာခံအထိတာဝန်ယူမှာလားအခုညီလာခံမှာကိုစားပြမှုကိုချိုးလို့သလားဆိုတာကတော့မရှင်းသေးပါဘူး။တမကြီးဦးကျော်မိုးထွန်းကလက်ရှိကုလသမဂ္ဂဆိုင်ရာမြန်မာအမြင့်ရန်တမကြီးဖြစ်နေထွေထွေညီလာခံကိုတက်ရောက်နေတာဖြစ်ပါတယ်။လန်ဒန်အခြေစိုက်မြန်မာ Accountability Project အဖွဲ့ထုတ်ပြန်ချက်မှာတော့တမ္မကြီးဦးကျော်မိုးထွန်းကိုတမ္မကြီးဖြစ်ဆက်ထားဖို့အတွက်ကော်မတီကဆုံးဖြတ်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ကိုယ်စားလှယ်စစ်စစ်ကော်မတီခန့်ဖွဲ့စည်းခဲ့ပေမယ့်အစည်းအဝေးကိုဂုတင်ချီမထိုင်နိုင်သေးတဲ့အတွက်အခုရှိပြီးသားနိုင်ငံကိုယ်စားလှယ်တွေကပဲကုလသမဂ္ဂကိုစားပြုနေတာလို့သိရပါတယ်။အရင်နှစ်တွေတုန်းကလည်းကော်မတီအစည်းအဝေးမခေါ်နိုင်တဲ့အတွက်ကိုယ်စားလှယ်စစ်စစ်မှဆိုင်းငံ့ထားပြီးလက်ရှိကိုယ်စားလှယ်ကပဲကုလသမဂ္ဂမှာတာဝန်ယူနေရတာဖြစ်ပါတယ်။နောက်ဆုံးဖြစ်တွေ့မှုအတိအကျသိရဖို့ VOA ကစုံစမ်းနေဆဲဖြစ်ပါတယ်။ဒီဝင်းနဲ့တမ်မကြီးတွေ့ဆုံမင်းမြန်းကမှာတော့အရင်နှစ်တွေအတိုင်းကိုစားပြုမှုစစ်စီရေးကိုဆိုင်းငံ့ထားပြီးသူပဲဆက်တာဝန်ယူရပွဲရှိတယ်ဆိုတာကိုတမ်မကြီးဦးကျော်မိုးထွန်းကအရေးမြပေါ်ပြောပါတယ်။လက်ရှိစစ်စီရေးကော်မတီမှာတော့ကုလအမြဲတမ်းအဖွဲ့ဝင်၃နိုင်ငံဖြစ်တဲ့ American ပြည်ထောင်စုတရုတ်ရုရှားတို့ပါဝင်နေကြပါ။ကုလသမဂ္ဂဆိုင်ရာမြန်မာတမ်မကြီးဖြစ်တဲ့လက်ရှိမှာဦးကျော်မိုးထွန်းကဆက်ရှိနေတာဖြစ်ပြီး American ပြည်ထောင်စုဆိုင်ရာမြန်မာတန်ရုံးကစစ်တမ်းမှုဗိုလ်မှူးကြီးအောင်သူရင်ကိုကုလသမဂ္ဂဆိုင်ရာတမ်မကြီးဖြစ်နေအတီးပြုတ်ပေးဖို့စစ်ကောင်စီဘက်ကအမြင့်ဆုံးတန်တန်းထားတာဖြစ်ပါတယ်။တမ်မကြီးဦးကျော်မိုးထွန်းက2021စစ်တပ်အာဏာသိမ်းမှုကိုလက်မခံဘဲဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ပွဲအနိုင်ရအစိုးရကိုပဲဆက်ပြီးကိုစားပြုထားတာလည်းဖြစ်ပါတယ
်။ယူကရိန်းရဲ့မြို့အများအပြားကိုရုရှားဘက်ကနေလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးနှုန်းနှုတ်ဦးသေဆုံးခဲ့ကြောင်းကြာသပတေးနေ့မှာယူကရိန်းအရာရှိတွေကပြောဆိုပါတယ်။ရုရှားဘက်ကဒေတာအများအပြားမှာအရက်ဘက်အခြေခံအဆောက်အုံတွေကိုဒုံးကျည်တွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တာလို့ယူကရိန်းစစ်တပ်ကကြေညာပါတယ်။ရုရှားတိုက်ခိုက်မှုကြောင့်လူနေအဆောက်အုံတွေထိမှန်ခဲ့ပြီးလူနှုတ်သေဆုံးက5ဦးဒဏ်ရာရရှိခဲ့တယ်လို့ခါဆန်စိတ်ကမ်းမျိုးရဲ့ဒေတာဆိုင်ရာအုပ်ချုပ်ရေးမှူးအလက်ဆန်ဒါဖရိုကူတင်ကပြောဆိုပါတယ်။မြို့တော်ခီးဖ်မှာတော့ယူကရိန်းလေကြောင်းရန်ကာကွယ်ရေးကရုရှားဒုံးကျည်တွေကိုပစ်ချခဲ့လို့အပြက်အစီးတွေကျလာတာကိုတွေ့ခဲ့ရတယ်လို့ခီးဖ်စေအုပ်ချုပ်ရေးအကြီးအကဲကပြောပါတယ်ကီးဖ်မြို့တော်ဝင်ကတော့ရုရှားတိုက်ခိုက်မှုကြောင့်လူ9ဦးဒဏ်ရာရရှိခဲ့ပြီးအဆောက်အုံအများပြားပျက်စီးခဲ့ကြောင်းပြောပါတယ်ယူကရိန်းအရှေ့မြောက်ပိုင်းကခါကီးဖ်မှာတော့ရုရှားဒုံးကျည်6ကျိန်ထက်မနည်းထိခိုက်ခဲ့ပြီးအရက်ဘက်အဆောက်အုံတွေပျက်စီးခဲ့တဲ့အကြောင်းခါကီးဖ်မြို့တော်ဝင်ကသတင်းထုတ်ပြန်ပါတယ်တခါရုရှားထိန်းချုပ်ထားတဲ့ခရိုင်းမီးယားကျွန်းဆက်နဲ့အနီးတစ်ဝိုက်ကပင်လယ်နယ်ထဲမှာယူကရိန်းဒရုန်း16စင်း ယူကရိန်းက drone 16စင်းကိုဖျက်ဆီးနိုင်ခဲ့တဲ့အကြောင်းရုရှားဘက်ကလည်းကြေညာသတင်းထုတ်ပြန်ကြေညာခဲ့ပါတယ်။ဒီချိန်ထဲမှာပဲယူကရိန်းအတွက်အရင်သဘောတူညီထားတဲ့လက်နက် KNB ကြောင့်နဲ့လက်နက်တွေကိုပဲထောက်ပံ့ပေးတော့မယ်လို့ပိုလန်ဘက်ကကြာသာပတေးနေ့တုန်းကကြေညာခဲ့ပါတယ်။
အမေရိကန်နိုင်ငံကိုရောက်နေတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအချက်သရေနေမှာဝါရှင်တန် DC သမ္မတအင်ဂျူမှာတွေ့ဆုံခဲ့ပြီးတော့ယူကရိန်းရဲ့ရုရှားကျူးကျော်စစ်အတွက်တွန်းလှန်နေမှုကိုဆက်ပြီးကူညီမယ်လို့ကတိပေးခဲ့ပါတယ်
။ And earlier this week at the UN General Assembly I made it clear that
ကုလသမဂ္ဂအထွေထွေညီလာခံမှာပြောခဲ့သလိုပါပဲရုရှားရဲ့ရက်စက်မှုနဲ့ရန်လိုမှုခံရတဲ့ယူကရိန်းလွတ်မြောက်ရေးအတွက်ခုခံတွန်းလှန်မှုကျွန်တော်တို့ရက်တည်မပေးရင်ကမ္ဘာမှာဘယ်နိုင်ငံမှမှလုံခြုံမှုရှိမှာမဟုတ်ပါဘူး။ယူကရိန်းကိုအကူအညီပေးရတဲ့အကိုအရေးကြီးတဲ့အတွက်လဲကမ္ဘာနိုင်ငံပေါင်း50ကျော်ကနေဝိုင်းဝန်းကူညီနေတာဖြစ်ကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။သမ္မတဘိုင်ဒန်ကယူကရိန်းကိုနောက်ထပ်စီးရေးကူညီဖြစ်တဲ့ဒေါ်လာတန်300အစိတ်ပေးဖို့ရှိပါတယ်။အမေရိကန်ဆိုအားယူကရိန်းကိုရုရှားကျူးကျော်ခြင်းကစပြီးတော့စီးရေးနဲ့လူသားစာနာမှုအကူအညီတွေပေးခဲ့တာအခုဆိုအမေရိကန်ဒေါ်လာ173ဘီလီယံပေးအပ်ခဲ့ပြီဖြစ်ပါတယ်။သမ္မတအင်ဂျူအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆယ်လီဗန်ကတော့ဘိုင်ဒန်အစိုးရအဖွဲ့အစည်းယူကရိန်းအတွက်လိုအပ်တဲ့အကူအညီထောက်ပံ့မှုတွေပေးဖို့အတွက်ဦးစားပေးဆောင်ရနေတယ်လို့ပြောပါတယ်။2020 February ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်ခဲ့တဲ့နောက်ပိုင်းဒါဟာယူကရိန်းသမ္မတဇယ်လန်စကီရဲ့အမေရိကန်သမ္မတအင်ဂျူဒုတိယခီးစဉ်ဖြစ်ပါတယ်။ယူကရိန်းအတွက်စီးအကူအညီပေးနေတာနဲ့ပတ်သက်ပြီးအမေရိကန်လွှတ်တော် Republican အမတ်တချို့ရဲ့ဝေဖန်မှုတွေတိုးလာနေချိန်မှာပဲယူကရိန်းသမ္မတလာရောက်တာလည်းဖြစ်ပါတယ်။
အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာတီကအစိုးရအသုံးစရိတ်နဲ့ပတ်သက်လို့ကြာသပတေးနေ့ကလွှတ်တော်မှာပြန်လည်စတင်မှုကြိုးပမ်းရမှာ Republican အမတ်တချို့ကစစ်အသုံးစရိတ်နဲ့ပတ်သက်ပြီးတတိယအကြိမ်မြောက်ထပ်မံကန့်ကွက်ခဲ့တဲ့အတွက်မက်ကာတီရဲ့ကြိုးပမ်းမှုနောက်တစ်ကြိမ်မအောင်မမြင်ဖြစ်ခဲ့ရပါတယ်။ဒီလိုအခြေအနေတွေကြောင့်အမေရိကန်အစိုးရအသုံးစရိတ်ပြတ်တောက်ပြီးလုပ်ငန်းတွေရပ်တန့်သွားနိုင်ခြေပိုများသွားပါတယ်။စစ်အသုံးစရိတ် 886 ဘီလီယံဒေါ်လာတောင်းခံမှုနဲ့ပတ်သက်ပြီးအောက်လွှတ်တော်အမတ်တွေမဲခွဲရမှာ216မဲ213မဲနဲ့ရှုံးနေခဲ့ပြီးအတည်မပြုနိုင်ဖြစ်ခဲ့တာပါအောက်လွှတ်တော်မှာ Republican ဘက်တွေကအများစုဖြစ်ပေမဲ့အယူအဆပြင်းထန်တဲ့ရှေးရိုးဆွဲ Republican အမတ်တချို့ကထောက်ခံမဲမပေးဘဲကန့်ကွက်ခဲ့တာကြောင့်အခုလိုဖြစ်ခဲ့တာပါအစိုးရဘတ်ဂျက်နဲ့ပတ်သက်ပြီးလွှတ်တော်မှာသဘောတူညီချက်မရရင်လာမယ့်အောက်တိုဘာလ1ရက်နေ့မှာစည်စုနှစ်အတွင်း၄ချိန်မြောက်အစိုးရလုပ်ငန်းတွေရန်တန်ရတဲ့အခက်အခဲနဲ့ကြုံရမှာဖြစ်ပါတယ်ဒါကိုရှောင်ရှားနိုင်မှုလွတ်တော်ဥက္ကဋ္ဌမက်ကာတီကထပ်မံစူးစမ်းခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့တာပါဥက္ကဋ္ဌမက်ကာတီကတော့သူ့အနေနဲ့လက်လျှော့မှာမဟုတ်ပဲပြီးခဲ့တဲ့ဇန်နဝါရီလတဲ့တုန်းကသူ့ဥက္ကဋ္ဌဖြစ်လာဖို့မဲခွဲတုန်းကအချိန်ချင်းခွဲရမှာမအောင်မြင်ဖြစ်ခဲ့ပေမဲ့လက်မလျှော့ပဲဆက်လက်ညှိနှိုင်းပြီးအောင်မြင်ခဲ့တဲ့အတွေ့အကြုံလိုပဲအလျှော်မပေးပဲဆက်လက်ကြိုးပမ်းသွားမယ်လို့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်အထက်စီးနေလွတ်တော်အများစုခေါင်းဆောင်ဒီမိုကရက်အမတ်ချက်ရှူမာကတော့လွတ်တော်ဥက္ကဋ္ဌမက်ကာတီဟာဥပဒေဖြစ်လာမှာမဟုတ်တဲ့လူဘေးမူကြမ်းတွေအတွက်အစွန်းရောက်သူတွေရဲ့တင်ပြချက်တွေအပေါ်အချိန်ဖြုံးနေတဲ့အတွက်အစိုးရရပ်တန့်ရမယ့်အခြေအနေတွေရော့ချနိုင်မယ့်အစားပိုတိုးလာတယ်လို့စွပ်စွဲပြောဆိုခဲ့ပါတယ်
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 8.13 MHz လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာတန်တမာနဲ့အရရှိနိုင်ငံကူးလက်မှတ်ကင်ဆောင်ထားသူတွေအတွက်ပြည်ဝင်ခွင့်ဗီဇာလျှောက်ထားစရာမလိုတဲ့နှစ်နိုင်ငံသဘောတူချက်ကိုရပ်ဆိုင်းထားရကနေအခုပြန်ပြီးကျင့်သုံးဖို့အတွက်မြန်မာအာဏာပိုင်တွေကပြီးခဲ့တဲ့သတင်းပတ်စက်တင်ဘာ14ရက်နေ့ကသဘောတူလိုက်ပြီလို့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တန်မာကြီးရဲ့ချက်သပရင်းနဲ့ပြောကြားချက်ကိုဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါတယ်။အခုလိုသဘောတူညီချက်ရဖို့အတွက်တန်မာကြီးဒေါက်တာမက်မွန်ဝါဟိုဆင်ဟာမကြာခင်သတင်းပတ်တွေတွင်စူးစမ်းခဲ့တာဖြစ်ပြီးတော့အခုနိုင်ငံခြားရေးရုံးတွေဟာလည်းဒီနားလည်မှုစာချုပ်လွှတ်အတွက်တင်ဝင်လုံထုံးလိုအပ်ချက်တွေပြည့်စုံအောင်လုပ်ကင်ပြပြီလို့ပြောပါတယ်။ဒီနားလည်မှုစာချုပ်လွှတ်ကို2004ခုနှစ်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးကိုဗစ်ကာယောဂါကူးစက်မှုတွေတင်းကျပ်တဲ့ထိန်းချုပ်မှုတွေလုပ်နေချိန်မှာ2020 March လ28ရက်နေ့မှာမြန်မာဘက်ကယာယီရပ်ဆိုင်းထားလိုက်တာဖြစ်ပါတယ်။ဒီနှစ်နိုင်ငံနားလည်မှုစာချုပ်လွှတ်နိုင်ငံကူးလက်မှတ်ကင်ဆောင်ထားသူတွေဟာတစ်ဖက်နိုင်ငံမှာဗီဇာမပါဘဲရပ်ပေါင်း90အထိအများဆုံးသွားလာခွင့်ရပါတယ်။အခုလိုစာကြံလောပြန်အသက်ဝင်လာတာဟာအစိုးရအရရှိတွေတင်ဝင်လာရမှုအဆင်ပြေစေုံနဲ့မကပဲနဲ့နှစ်နိုင်ငံ အိန္ဒိယနဲ့နိုင်ငံလက်ရှိဆက်ဆံရေးတွေပိုခိုင်မာလာစေမယ်လို့ကြေညာချက်မှာဖော်ပြထားပါတယ
်။ပါကစ္စတန်မှာလူအများစောင့်မျှော်နေတဲ့ပြည်လုံးကျွတ်ပါလီမန်ရွေးကောက်ပွဲတွေကိုလာမယ့်နှစ်ဇန်နဝါရီလနောက်ဆုံးပတ်တည်းမှာကျင်းပမှာဖြစ်တဲ့အကြောင်းပါကစ္စတန်ရွေးကောက်ပွဲကော်မရှင်ကကြာတာပြင်းနေမှာကြေညာလိုက်ပါတယ်။စီစဉ်ထားတာတဲ့နှစ်လနောက်ကြပြီးကျင်းပမှာဖြစ်ပေမဲ့အခုလိုကော်မရှင်ကတရားဝင်ကြေညာခဲ့တာကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးမသေးကြမရေရာဖြစ်နေတာတွေကိုအဆုံးသတ်သွားစေပါတယ်။ရွေးကောက်ပွဲကြံကြရတဲ့အကြောင်းရင်းတော့လူဦးရေတကောင်ဆင်းရဲကောက်ယူပြီးတနိုင်ငံလုံးမဲဆန္ဒနယ်မြေတွေတက်မှတ်နေရတဲ့အတွဲလို့အကြောင်းပြပါရယ်မဲဆန္ဒနယ်မြေအသည့်ရေးဆွဲတဲ့ဆင်းရဲကိုနိုဝင်ဘာလ30ရက်နေ့မှာထုတ်ပြန်မှာဖြစ်ပြီး54ရက်ကြာရွေးကောက်ပွဲမွဲဆယ်စည်းရုံးဝင်ပြုမှာဖြစ်ပါရယ်အဲ့ဒီနောက်ဇန်နဝါရီလနောက်ဆုံးအပတ်ထဲမှာရွေးကောက်ပွဲကျင်းပမှာပါပါကစ္စတန်ရဲ့အခြေခံဥပဒေအရဆိုရင်ဩဂုတ်လ9ရက်နေ့မှာလက်ရှိပါလီမန်ရဲ့9နှစ်သက်တမ်းကုန်ဆုံးချိန်ဝင်ကြီးချုပ်ရှိပါရှိရဲ့အစိုးရကိုဖျက်သိမ်းပြီးရွေးကောက်ပွဲတွေကိုရပ်ပေါင်း90အတွင်းကျင်းပရမှာဖြစ်ပါတယ်။ဒါကြောင့်လူဦးရေတန်း240ကျော်မဲပေးကြမယ်။ဒီရွေးကောက်ပွဲတွေကိုကြီးကြပ်နိုင်ဖို့အတွက်လက်ရှိဝင်ကြီးချုပ်အန်ဝါဦးဟာခါဦးဆောင်တဲ့အင်ဆောင်အစိုးရကိုဖွဲ့စည်းခဲ့တာဖြစ်ပါတယ
်။ရုရှားအပါဝင်နိုင်ငံပေါင်း3ခုနဲ့မြောက်ကိုရီးယားတို့ကြားလက်နက်ရောင်းဝယ်မှုတွေနျူကလ িয়ার ဆန်းသတ်မှုအစီအစဉ်တွေနဲ့ဆက်နွယ်နေတဲ့တရားဝင်ငွေကြေးလွှဲပြောင်းမှုမှာပါဝင်ပတ်သက်နေတဲ့လူပုဂ္ဂိုလ်10ဦးနဲ့ကုမ္ပဏီ2ခုကိုတောင်ကိုရီးယားအစိုးရကကြေကြေပြင်းနေမှာတန်ခတ်အရေးယူပါတယ်။ကိုရီးယားကျွမ်းဆွယ်ဒေသနဲ့နိုင်ငံတကာတိုင်ဝမ်တင်းကြီးအေဂျင့်မှုကိုအကြီးအကျယ်ချင်းချောက်မှုရှိနေတဲ့မြောက်ကိုရီးယားရဲ့တရားမဝင်လုံဆောင်ချက်တွေအတွက်ခုလိုပြင်းပြင်းထန်ထန်အရေးယူတာလို့တောင်ကိုရီးယားနိုင်ငံခြားရေးဌာနကြေညာချက်မှာဖော်ပြထားပါတယ်။အရေးယူတန်ခတ်ခံသူရှင်းနေမှာမြောက်ကိုရီးယားကာကွယ်ဝင်ကြီးကန်ဆမ်နမ်အပါအဝင်ထိတ်တန့်စစ်ဘက်အရာရှိတွေပါပါပါတယ်။ကန်ဟာပြီးခဲ့တဲ့သတင်းပတ်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဖို့ရုရှားအရှိပြားဒေတာကိုတွားရတဲ့မြောက်ကိုရီးယားကောင်ဆောင်ကင်ချွန်အုံးနဲ့တူလိုက်ပါသွားသူဖြစ်ပြီးဒီခီးစင်ကနေပြီးတော့မြောက်ကိုရီးယားနဲ့ရုရှားနှစ်နိုင်ငံကြားဆေးပူပေါင်းဆွေးနွေးမှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာကစိုးရိမ်မှုတွေကိုတိုးလာစေတာဖြစ်ပါတယ
်။ဆီးရီးယားသမ္မတဘာရှာအယ်အာဆတ်ဟာ2004ခုနှစ်နောက်ပိုင်းသူ့ရဲ့ပထမအဆုံးတရုတ်နိုင်ငံခရီးစဉ်အဖြစ်စက်တင်ဘာလ21ရက်နေ့ကတရုတ်နိုင်ငံအရှေ့ပိုင်းဟန်ချိုးမြို့ကိုရောက်ရှိလာပါတယ်။ဒါဟာအနောက်နိုင်ငံတွေရဲ့ပိတ်ဆို့အရေးယူမှုအောက်မှာဆယ်စုနှစ်တခုကျော်တန်တမာရေးအရာအထူးကြံနေမှုကိုအဆုံးသတ်နိုင်မှုကြိုးပမ်းကြလဲဖြစ်ပါတယ်။ဆီးရီးယားကောင်းဆောင်ဟာစနေနေ့မှာကျင်းပမဲ့အာရှအာကစားပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုအခြားနိုင်ငံတကာကောင်းဆောင်တွေဧည့်သည်တော်တွေနဲ့အတူတက်ရောက်ဖို့စီစဉ်ထားပြီးတရုတ်မျိုးကြီးအများအပြားမှလည်းအစည်းအဝေးတွေလုပ်မဲ့ဆီးရီးယားကိုယ်စားလှယ်တွေကိုဥဆောင်မှာဖြစ်ပါတယ်။တောက်ကြနေမှာတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံမှာဖြစ်ပြီးလာမယ့်တနင်္ဂနွေနဲ့တနင်္လာနေ့တွေမှာလည်းပေကျင်းမြို့တော်မှာနောက်ထပ်တွေ့ဆုံမှုတွေပြုလုပ်မှာဖြစ်ပါတယ်။ဒါဟာအစအတွက်2011ခုနှစ်မှာဆီးရီးယားပြည်တွင်းစစ်စတင်ချိန်ကတည်းကရှာရှာပါပါနိုင်ငံရခြားခီးစဉ်ဖြစ်ပြီးတရုတ်အစိုးရကတော့တရုတ်အစိုးရမီဒီယာတွေကတော့ဒါဟာအစခီးစဉ်အတွက်မေးခွန်းတွေအများကြီးဖြစ်စေခဲ့တယ်လို့ရေးသားဖော်ပြပါတယ်။အစဟာလူပေါင်းတန်းတဝက်ကျော်လောက်တည်ဆုံစေခဲ့တဲ့ဆီးရီးယားပြည်တွင်းစစ်ကြောင့်နိုင်ငံတကာဝေဖန်ပစ်တင်ခံရတာဖြစ်ပါတယ်။ဆီးရီးယားဟာတရုတ်နိုင်ငံရဲ့ Belt and Road လို့ခေါ်တဲ့ကမ္ဘာ့စီမံကိန်းမှာ2022ခုနှစ်ကတည်းကပူးပေါင်းပါဝင်ခဲ့တာဖြစ်ပြီးမေလမှာလည်းအာရတ်အဖွဲ့ချုပ်ကိုပြန်လည်ဝင်ရောက်ခွင့်ရရှိခဲ့ပါတယ်။အိန္ဒိယချင်းအာရတ်နိုင်ငံတွေဆက်ဆံရေးပြန်လည်ထူထောင်နိုင်ဖို့ကြိုးပမ်းနေတယ်လို့စီးပွားရေးအားနည်းနေတာတွေလည်းပြန်လည်အကူအညီရဖို့ကြိုးပမ်းနေပါတယ်။ VOA ရဲ့တောက်ကြနေမနေ့ပြအသံလွှင့်အစီအစဉ်တွေကိုဆက်လက်တင်ပြနေပါတယ်။သတင်းတွေကိုတော့ဒေါခင်မျိုးတက်နဲ့အတူပြောပြခဲ့တာဖြစ်ပါတယ်။အခုတော့ဆက်တော့မင်းမြန်ချက်နဲ့အပတ်စဉ်ကဏ္ဍတွေမတိုင်းမီသတင်းပေးပို့ချက်တစ်ပုဒ်ကိုဥစွာတင်ပြပါဦးမယ်။ကရင်ပြည်နယ်ဘောဒီခါမှာကရင်ပြည်နယ်ဘောလခဲမြို့နယ်နန်းဖဲချေရွာတဝိုက်မှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတာ၃ရက်ရှိသွားပြီလို့ဒေသခံတွေက VOA ကိုပြောဆိုပါတယ်။ဒေသခံစစ်ပစ်ဒုက္ခသည်တွေခိုးလုံနေကြတဲ့ချေရွာတွေကိုလေရင်စစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်တာတွေရှိတဲ့အတွက်ထပ်မံရွှေ့ပြောင်းထွက်ပြေးနေရတာတွေလည်းရှိပါတယ်။ဒါကြောင့်အခက်အခဲတွေပိုများနေတဲ့အကြောင်းဒုက္ခသည်တွေကပြောပါတယ်ဒီသတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ကပြောပြမှာပ
ါစတေမာလာ19ရက်နေ့ကနေ20ရက်နေ့အထိဘောခဲမြို့နယ်နန်းဖဲကျေးရွာတဝိုက်မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတာ3ရက်ရှိသွားပြီလို့ကိုတိုင်ဘေးလူရကိုထွက်ပြေးလာရတဲ့နန်းဖဲရွာကန်တူက VOA ကိုပြောပါတယ်
နံပေးရနေတာတစ်စီတီးအခုထပ်ပြရတဲ့ဒီဂျောဆက်ခွေရမှာလည်းလူကြီးလာကျဲတယ်ဆလဲလို့ရမှာလည်းကျဲတယ်ဟို20ရက်နေ့ညနေပိုင်းမနက်ကြီးမှာအုံးကျဲခါရတဲ့အဲ့ဒီလက်လက်ကြီးတွေကြတဲ့အဲ့တိုက်ပွဲကတော့ရှောက်နံပေးမှာဖြစ်နေတာအခုအေယူလည်းပြောင်းကုန်ပြီ ပထမတရေတော့မက္ကလောက်တောက်ချင်တာဖြစ်သားတဲ့ချင်းကတော့ပိုက်ခွေဖြစ်တယ်။နောက်တရေတော့နန်းဖဲရွာဝင်မှာတောက်လျှောက်ပေါ့အဲနန်းဖဲဖြစ်ပေါ့ဒီလိုလေဒီအဲ့ဒီနေရာမှာပဲမင်းရလည်းတမီကုံပဲဒီနေ့လည်းထဖြစ်တယ်
။ဘော်ခဲတိုက်ပွဲနဲ့ပတ်သက်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ်ဖွဲ့ KNDF ကိုရောစစ်ကောင်စီကိုပါဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။ဘော်ခဲမြို့နယ်နန်းဖဲကျွော်အနာကမဲစလောင်းတောင်ကိုမှစစ်ကောင်စီဘက်ကလက်အတော်ကြာတပ်ဆွဲအထိုင်ချထားတာပါ။စစ်ကောင်စီအတွက်အချက်ချကြတဲ့နေရာတွေကိုထိန်းချုပ်ဖို့ထိုးစစ်ဆင်လာတာမို့နှစ်ဖက်တိုက်ပွဲပြင်းထန်လာတာလို့ရွာကန်တွေကပြောပါတယ်။ဘော်ခဲနဲ့ဖရူဆိုမြို့နယ်တို့ကိုဆက်သွယ်နိုင်တဲ့လမ်းကြောင်းကိုဖြတ်တောက်ခံရမှာစိုးရိမ်တဲ့အတွက်ဒီနေရာကိုထိန်းချုပ်နိုင်ဖို့စူးစမ်းနေတယ်လို့ KNDF က BOA ကိုမကြသေးခင်ကပြောဆိုထားပါတယ်။မက်စလောင်းတောင်ကုန်းစခန်းမှာတပ်မ66ကတန်ရင်းတွေလှုပ်ရှားနေတာပါ။နန်းဖဲကျေးရွာတဝိုက်မှာမြန်မာစစ်တပ်နဲ့ကရင်နီဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေမကြာခဏဆိုသလိုတိုက်ပွဲဖြစ်ပွားလို့ရှိတဲ့နေရာဖြစ်ပါတယ်။တိုက်ပွဲကြောင့်ထောင်ချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာဘေးလွရာကိုထွက်ပြေးတင်းရှောင်နေရပြီးနေရာထိုင်ခင်းနဲ့စားတောက်ရေးပြတ်လတ်မဲ့အခြေအနေဖြစ်နေတယ်လို့အဲ့ဒီရွာကန်ကပြောပါတယ
်မိုးရသည်ဆိုတော့လေအဆင်မပြေဘူးနေရာထိုင်ချင်းအဆင်မပြေဘူးစားရတော့ရဲ့အဆင်မပြေဘူးအခုကတောက်လျှောက်ပြီးနန်းဖဲမှာဖြစ်နေတာဆိုတော့လေနန်းကျော်ကသွားလို့မရတော့ဆန်ဒီပြတ်တယ်အခုကစားဖို့မရသေးပြတ်တယ
်စီအခြေအနေပေါ်မူတည်ပြီးဘော်ခဲကားလမ်းမှာသွားလာခွင့်ပြိပင်မှုရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒါကြောင့်ကုန်စည်စည်းစင်းဖို့အခက်အခဲကြုံနေရပြီးကုန်စည်နှုတ်နေလဲအစမတန်တက်လာသလိုစာနာရိတ်ခါပြက်လက်မဲ့အချိန်လေးရောက်နေတယ်လို့ဆိုပါတယ်။ဒါအပြင်ကရင်နီပြည်နယ်တဲကဖရူဆိုမြို့နယ်ဘက်မှာလည်းအခုရက်ပိုင်းအတွင်းတိုက်ပွဲပြန်ဖြစ်နေပါတယ်။ဒါနဲ့ပတ်သက်လို့ကရင်နီလူအခွင့်ရေးအဖွဲ့တီထောင်သူကိုပညာက VOA ကိုပြောထားပါတယ်
။တိုက်ပွဲရက်တိုင်းဖြစ်တဲ့ကတော့ဒီဖရူဆိုမြို့နယ်ထဲမှာပြန်ဖြစ်နေတော့ဗောနော်။အဲဒီမှာကိုရှေးကြည့်ရနယ်ကွေဗောနော်ဖရူဆိုကနေတောင်းလို့ဘောလခဲအထွတ်ဖြစ်မှာဗောအမဆလီတိုင်းလစ်ချင်းကြောင်းအနီနာပါဝင်ချင်းတွေမဟုတ
်လာနေချီအိုးအိမ်ဆွန့်ခွာတင်းရှောင်နေရတဲ့စစ်ပြေးဒုက္ခတွေကတော့တနေ့တဲ့တနေ့များလာနေပြီးဖျားနာချောင်းဆိုးနေသူတွေကျန်းမာရေးချို့တဲ့သူတွေများလာသလိုစားနပ်ရိက္ခာလိုအပ်ချက်တွေလည်းရှိနေစေဖြစ်တယ်လို့စစ်ပြေးရှောင်တွေကိုအကူအညီပေးနေသူတွေကပြောဆိုပါတယ်ခင်ဗျာ
ဒါကတော့ဘော်ခဲဘော်လခဲဒေတာတွေကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုကိုညာဝင်းအောင်ပြောပြသွားတာပါဆက်လက်တင်ပြပေးမယ့်အကြောင်းအရာတစ်ခုကတော့မြန်မာနိုင်ငံမှာအာဏာသိမ်းစစ်တပ်ကိုခုခံတော်လှန်မှုတွေအပြင်းထန်ဆုံးဒေတာတစ်ခုဖြစ်တဲ့ချင်းပြည်နယ်မှာနေစဉ်စစ်ပွဲတွေနဲ့ပဋိပက္ခတွေဖြစ်နေပြီးနေရွှန့်ဆွန့်ခွာထွက်ပြေးရသူတွေလည်းသိမ်းနဲ့ချီရှိနေပါတယ်အဲ့ဒီအထက်မှာအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုလုံနေရတဲ့စစ်ပြေးဒုက္ခသည်တွေလည်းထောင်းနဲ့တောင်းနဲ့ချီရှိနေပါတယ်အခုလိုအခြေအနေမှာပဲချင်းပြည်နယ်နဲ့ထိစပ်နေတဲ့အိန္ဒိယအရှေ့မြောက်ဒေသမဏိပူဒေသထဲမှာလည်းလူမျိုးရေးအထူးဂရုနေဖြစ်နေတဲ့အတွက်အပြန်အလှန်တိုက်ခိုက်မှုတွေရှိနေတာကြောင့်ချင်းစစ်ပြေးဒုက္ခသည်တွေအနေနဲ့ထပ်မံအခက်အခဲတွေကြုံနေရပြီးလုံခြုံရေးအတွက်စိတ်မအေးနိုင်ဖြစ်နေရပါတယ်မြန်မာနိုင်ငံအတွင်းဆီအာနာရှင်ဒေါ်လာရေးရေရှည်လာတာနဲ့အမျှအိန္ဒိယရောက်စစ်ပြေးဒုက္ခသည်တွေကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းမက်ခင်လေးကဆက်သွယ်မေးမြန်းတင်ပြထားပါတယ်
အိန္ဒိယနဲ့မိုင်300ကျော်နယ်နိမိတ်ချင်းထိစပ်နေတဲ့ချင်းပြည်နယ်ဟာစစ်ဘေးသင့်ချင်းလူလူဟာကက်လျက်မီဇိုရန်ပြည်နယ်တဲကိုအဓိကပြေးကြရသလိုချင်းစကိုင်းအထက်ပိုင်းနဲ့ကက်နေတဲ့မနီပူပြည်နယ်ထဲမှာလည်းခိုလုံသူတချို့ရှိနေပါတယ်မနီပူမှာပြီးခဲ့တဲ့မေလကစပြီးလူမျိုးရေးအထူးဂရုတွေဖြစ်နေတာကချင်းပြည်နယ်ကထွက်ပြေးလာတဲ့စစ်ရှောင်းတွေကတက်ရောက်ခဲ့ပါတယ်2021ခုနှစ်စစ်တပ်အာဏာသိမ်းမှုကိုဖီဇန်ဆက်ကျင်ခဲ့လို့ထွက်ပြေးခဲ့ရတဲ့ဥယုံထန်းကတော့အဓိကတရားဝင်နေထိုင်ခွင့်နဲ့တာဝန်ယူဖြည့်ရှင်းပေးဖို့တိုင်ကြားနိုင်တဲ့အဖွဲ့အစည်းတွေမရှိလို့မလုံမချုံပို့ဖြစ်ရတယ်လို့ပြောပါတယ်
ဖြစ်နေတဲ့ပြဿနာတွေတော့မဟုတ်မီဇိုတွေနဲ့အကြမ်းမှာဖြစ်နေတယ်မီဇိုဆိုတဲ့ခါမှာအိန္ဒိယလူမျိုးတွေနဲ့ဖြစ်နေတဲ့ပြဿနာတွေကိုကျွန်တော်တို့ဘယ်သူကကင်တွေ့ပြီးတော့ဖြည့်ရှင်းပေးမလဲကျွန်တော်တို့အချင်းချင်းတည်တော့မယ်ချင်းချင်းရိုက်နေကြတော့မယ်အချိန်မှာဘယ်သူကတာဝန်ယူပေးမလဲဥပမာချင်းချင်းပြောမယ်ဆိုကျွန်တော်တို့မှာဒုက္ခတင်နေပြီးသူများနိုင်ငံနေထိုင်တဲ့ခါမှာကျွန်တော်တို့မှာဥပဒေမရှိဘူးဘာလိုက်စင်မမရှိဘူးဘာအမခတ်ချက်မမရှိဘူ
းပြီးခဲ့တဲ့မေလကစတဲ့မဏိပူပြိပခမှာလူ200နီးပါးတေဆုံးခဲ့ရပြီးလူရာနဲ့ချီတန်ရာရကလူတောင်းနဲ့ချီအိုးအိမ်တွေစွန့်ခွာထွက်ပြေးရတဲ့အထိပြင်းထန်ခဲ့ပါတယ်မဏိပူပြည်နယ်ကမြန်မာဘက်ချမ်းကနေလူထောင်နဲ့ချီအတားအဆီးမရှိဝင်လာတာကဒီလိုပြဿနာတွေပိုကြီးထွားသွားတာဆိုပြီးတော့အိန္ဒိယပြည်ထရေးဝန်ကြီးအမစ်ရှတ်ကလွှတ်တော်မှာဩဂုတ်လတုန်းကတရားဝင်ပြစ်တင်ပြောဆိုခဲ့လို့ချင်းဒုက္ခသည်တွေကြားပို့ပြီးတော့စိတ်ပိုင်းဆိုင်ရာမလုံမချုံဖြစ်ခဲ့ရပါတယ်။ချင်းလူအခွင့်အရေးအဖွဲ့ကဒါရိုက်တာတအုပ်ဖြစ်တဲ့စလိုက်ဘန်ပြက်ကတော့မဏိပူရေးကြောင့်ချင်းစစ်ရှောင်းတွေအနည်းနဲ့အများထိခိုက်လာနေတာကတော့တွေ့မြင်နေရတယ်လို့ VOA ကိုပြောပါတယ်။
Manipur ma pip pip pya de ha ro chan lo to to wan ne sia kaung ne a ri ma le tachu chan lo di dukkha te ri chi da bo le da me di lo pip pi twa le no pai ma tru ne sia ma shi bu twa sia ma shi de chei ma pi lo di mizoram ku chi me su le manipur phak ka thop pi la de di chan lo ni ku mong lo ma di pi lo manipur ma shi ne de lo di to to mya mya mizoram phak ka tru ku ku ni de kha cha lo na sa tet twa ra bo le chei ma chan lo di ma shi de lu di
အခုဝင်ဘူးလေခုနပြောသလိုနည်းနည်းခက်ခဲတာလေးတွေတွေ့တယ်အခုဆိုရင်အိန္ဒိယမှာချင်းစစ်ဆောင်ရေးအတွက်9000နီးပါးရှိနေပြီလို့ချင်းတူအခွင့်အရေးအဖွဲ့ကပြောပါတယ်မြန်မာပြည်ဘက်ကိုပြန်ဖို့ကလည်းနေစဉ်လိုလိုစစ်တပ်က၄ချောင်းအပါဝင်ပုံစံမျိုးစုံနဲ့စစ်ဆင်ရေးတွေလုပ်နေလို့စစ်ဆောင်တွေအနေနဲ့ရှေ့မတိုးတာနားမဆုံတာဖြစ်နေရပါတယ်မတူပြီးမြို့နယ်ကစစ်ဘေးရှောင်လာတဲ့ဥတာမှန်က
အဖေမှာနေလာလုံးဝဆက်လက်ပြင်ပန်းတယ်ညလည်းမအိပ်နိုင်ဘူးအစားတောက်လည်းကောင်းကောင်းမစားနိုင်ဘူးတက်တယ်မရှိရင်တော့ကောင်းပါကျွန်တော်နိုင်ငံက
ဦးတာမန်ကသူ့ရွာကိုစစ်ကောင်စီတက်ဝင်ပြီးရွာသား၁၀ယောက်ကိုတတ်သွားတဲ့ဖြစ်စဉ်ကြုံရပြီးမှထွက်ပြေးခဲ့တဲ့သူပါတစ်ဖက်မှာလည်းအိန္ဒိယဘက်မှာနှစ်ကြာလာတဲ့အပြင်မဏိပူရေးကလည်းဖြစ်လာတော့အကူအညီတစ်ခုတည်းပေါ်မှာမှီခိုနေရတဲ့ဒုက္ခတွေတွေအတွက်အဆဆရာရာရှာပါကြက်တဲလာတယ်လို့ဆိုပါတယ
်ပါစာဟင်းဟင်းဒီဆန်ကြီးတော့ပြေးပါတယ်အစီပါဒါပေမဲ့တနည်းတွင်တော့ပြေးတယ်အခုက၃နှစ်နေပါကြာလာပြီဆိုပြီးမှမဏိပူဖဲမှာအရေးစီးပြန်စစ်လို့အဲ့ဒါနဲ့အဲ့ဒါမျိုးပဲဘာလို့လဲဟိုဖဲမှာလဲပမ်ပိုဒီမှာလဲပမ်ပိုဆိုပြီးမှမဏိတုံးကတလို့ကတော့အစီတက်မပြေတော့ဘူး
ချင်းပြည်နယ်ကလာတဲ့စစ်ရှောင်းအရေးအတွက်ကမီဇိုရန်ပြည်နယ်တစ်ခုထဲမှာပဲ4000ကျော်လောက်ရှိမယ်လို့မီဇိုရန်ပြည်နယ်အစိုးရဘက်ကခန့်မှန်းပါတယ်။အဲ့ဒီမှာဒုက္ခသည်စခန်းပုံစံလုပ်ထားတာက90ကျော်100လောက်ရှိမယ်လို့ချင်းလူအခွင့်အရေးအဖွဲ့ကပြောပါတယ်။အာနာဖီဇန်ရေး CDM လုပ်ခဲ့လို့ဖန်ဝရန်ထုတ်ခံထားရတဲ့ကျောင်းဆရာမ .MD ကမဏိပူပြည်ပခနောက်ပိုင်းကြုံတွေ့နေရတာတွေကို VOE ကိုအခုလိုပြောပါတယ
်။ဖြစ်ပေါ်ခဲ့တဲ့ပြဿနာတွေအကြောင်းပေါ့နော်။ဟိုအရင်ကဒီရောက်ကြရနေပေါ့နော် NGO ကနေပြီးတော့3လတစ်ချိန်လောက်ဆန်နေပေါ့နော်ထောက်ပံ့တာတွေရှိတယ်အများကြီးမဟုတ်ပေမဲ့ပေါ့နော်ထောက်ပံ့တာတွေရှိတယ်ဒါပေမဲ့အဲ့ဒီပြဿနာဖြစ်ပြီးနောက်ပိုင်းမှာအဲ့ဒီ NGO ဘက်ကနေထောက်ပံ့တာတွေဟာမရှိတော့
ဒုက္ခတွေတွေဟာတရားဝင်အနေနဲ့ဆိုရင်စိုက်ပျိုးမွေးမြူလောက်တာစီးပွားရေးလောက်တာစိုင်းဖွင့်ရောင်းတာမျိုးလုံးဝတားမြစ်ထားခံရပြီးတချို့ပဲနားလည်မှုနဲ့လုပ်ခွင့်ရနေပါတယ်ချင်းပြည်နယ်ကလာသူတွေကိုအဓိကထားလက်ခံထားတဲ့မီဇိုအတိုင်းဝိုင်းနဲ့မီဇိုရန်ဆိုးရဘက်ကတော့ဘာသာရေးအရလူမျိုးရေးအရညီကောင်မောင်နှမစိတ်တက်နဲ့အတက်နိုင်ဆုံးစားစရာနေစရာဖန်တီးပေးထားပေမဲ့ရေရှိမှာတော့ဒီတိုင်းသွားဖို့မဖြစ်နိုင်ဘူးလို့ချင်းလူခွင့်ရေးအဖွဲ့ကဒါရိုက်တာတဦးဖြစ်တဲ့စလိုက်ပန်ပြက်ကပြောပါတယ
်ဆိုးရဖက်ဖက်ပြီးပြင်းရဆွေးဖက်ဒီမြန်မာပြည်ချင်းနဲ့မကောင်းခင်မှာတော့ကျွန်တော်ကဒီအထဲမှာဒီလူမျိုးလူလာလာနေပိုင်ခုပေးစေခြင်းနဲ့ဒါနဲ့ကျွန်တော်တို့တွန်းဖို့အတွက်တော်ခက်ပါတယ်အားလည်းမရှိဘူးအဲ့ဒါကြောင့်ဒီနိုင်ငံတကာအဆူရပဲဖြစ်ဖြစ်နိုင်ငံတကာအဖွဲ့အစည်းပဲဖြစ်ဖြစ်ဒီ UN ဘက်ကပဲဖြစ်ဖြစ်ဒီဟာမျိုးကို action unit အောင်သူတို့ဘက်ကညံ့ညံ့အတွန်းပေးဖို့တော့ကျွန်တော်ဘက်ကတော့ပြောဆိုခြင်းနဲ့
CDN တဦးဖြစ်တဲ့ဥယုံထန်းကတော့အမေရိကန်သူတို့ရဲ့ဘဝတွေအတွက်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့အိန္ဒိယဆူရနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုဂျာဝင်တောင်းဆိုညှိနှိုင်းတာတွေလုပ်ပေးဖို့မျှော်လင့်နေပါတယ်
ဖြစ်နိုင်လို့ရှိရင် NUG အနေနဲ့ကျွန်တော်တို့ဒုက္ခတွေတွေ့တော်လကောက်သို့မဟုတ်နေမြေလုံခြုံရေးအရာဒီမှာနေထိုင်ခွင့်တော်လကောက်အားလုံးကို NUG အနေနဲ့ဒေဝင်ကျွန်တော်တို့အတွက်ကျွန်တော်တို့ကိုစားရက်တည်ပြီးတော့တာရမန်ရေးရာဆရာပဲဖြစ်ဖြစ်ကျွန်တော်တို့ကိုစားဆက်တွေ့ပြီးမယ်ပူပေါင်းသူတို့နဲ့ချစ်ဆက်ပေါင်းပြီးတော့ဆောင်ရွက်ပြနိုင်လို့ရှိရင်ကောင်းမယ်လို့ပဲမှတ်မြင်တယ်ဟုတ်ကဲ့
အခုလိုကိုမွေးဖွားရကိုရဲ့ရွာကနေစစ်ဘေးကြောင့်ဘေးလို့ရထွက်ပြေးခဲ့ရတဲ့မြမပြည်နောက်ဘက်ချမ်းကချင်းတိုင်းရင်းသားတွေဟာစစ်ဘေးအပူပေါ်မှာမှရောက်ရှိခိုးလုံရဒေသမှာပါပြိပခနဲ့အကူအညီထောက်ပံ့အားနည်းမှုတံကိုပါထပ်ပြီးခန်းစားနေရလို့ပြေးစရာမြေမရှိတော့တဲ့ဘဝတွေအတွက်အကာအကွယ်တစုံတရာရလို့ရညာမျှော်လင့်နေကြပါတယ်ရှင
်ဒါကတော့အိန္ဒိယရောက်ချင်းစစ်ဘေးဒုက္ခသည်တွေအခြေအနေကိုမက်ခင်လေးစူးစီးတင်ပြသွားတာဖြစ်ပါတယ်စစ်ဘေးဒုက္ခသည်တွေအကြောင်းတင်ပြပြီးမှတော့အာဂဇာအကြောင်းကိုဆက်ပြီးတင်ပြပေးပါအောင်မယ်အာရှအာဂဇာပြိုင်ပွဲမှာမြန်မာဝူရှူးအဖွဲ့အနေနဲ့စူတစိတ်တွေရရှိဖို့မှတ်ထားပြီးပြိုင်ပွဲအတွက်အဆင်သင့်ဖြစ်နေပြီလို့မြန်မာဝူရှူးလက်ရေးစင်တူကပြောဆိုပါတယ်ဒီပြိုင်ပွဲမှာအင်ရှင်တရုတ်နိုင်ငံဖြစ်အပြင်နောက်ထပ်နိုင်ငံ9နိုင်ငံလောက်နဲ့အဓိကပြိုင်ရမှာဖြစ်တယ်လို့လည်းပြောဆိုပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးမှာပါ
တရုတ်နိုင်ငံမှာကျင်းပမဲ့19ကြိမ်မြောက်အာရှအာဂဇာပြိုင်ပွဲကိုတွားရောက်ရှင်ပြိုင်ကြမဲ့မြန်မာအာဂဇာဖွဲ့မှဝူရှူးလဲဖော်ဝင်ပါတယ် မြန်မာဝူရှူဖွဲ့မှာတော့အာကစားသမား၄ဦးနဲ့နီးပြအုပ်ချုပ်သူ2ဦးစုစုပေါင်း5ဦးပါဝင်ပြီးတော့အာရှအာကစားပြိုင်ပွဲဝင်ဖို့အတွက်ပြီးခဲ့တဲ့ဇူလိုင်လကစပြီးတော့ရန်ကုန်အာကာသိပ်ပံမှာတနေ့ကို2ချိန်၄ချိန်နေကြတာဖြစ်ပါတယ်အာရှအာကစားပြိုင်ပွဲသွားရောက်ရှင်ပြိုင်မဲ့အချိန်နဲ့ပတ်သက်ပြီးတော့မြန်မာလေရေးစင်ဝူရှူကစားသမားမအေးသဆာမြင့်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာသူဝင်ရောက်ရှင်ပြိုင်မဲ့ပြိုင်ပွဲအမျိုးအစားနဲ့ပတ်သက်ပြီးတော့အခုလိုစပြောပါတယ်
ဟုတ်ပါဘူးရှူမှာညီမကနန်းချွန်နဲ့နန်းပေါင်ပေါ့နော်နှစ်မျိုးရှင်ပြိုင်မှာပါပါအဲ့နှစ်မျိုးပေါ်မှာတူတန်းဝမ်းတယ်ပြီးမှာပေါ့နန်းချွန်ကကြတော့လက်တိုင်းပေါ့နော်နန်းပေါင်ကကြတော့ဓာတ်ပိုင
်ဒီအာရှဟောင်းမှာအဓိကပြန်ရမယ့်ပြိုင်ဘက်တွေရောဘယ်နိုင်ငံတွေရှိမလဲ
အဓိကကတော့တရုတ်ရှိမယ်တရုတ်ဟောင်ကောင်မကာဝူမလေးဗီယက်နမ်အင်ဒိုအဲ့ဒါကြီးကတော့အဓိကရေပေါ့နော်ပြီးရင်အီရန်ရှိမယ်အီရန်ရှိမယ်ဥစဘက်ကစ္စတန်အဲ့ဒီနိုင်ငံတွေရှိရပေါ့
ကျွန်တော်ပြီးခဲ့တဲ့တစ်ခေါက်ဒီစီးဂိမ်းမှာတော့ဗိုင်းဒီဆာမင်းနဲ့ပြောပြတယ်ဗိုင်းဒီဆာမင်းကဒီအဲ့စီးဂိမ်းကနောက်ဆုံးပွဲအဲ့ဒါပြီးရင်နားတော့မယ်ဆိုပြီးတော့ပြောတယ်အခုကျတော့ဒီအေရှန်ဂိမ်းကိုဆက်ပြီးတော့ကစားသွားမယ်ပေါ့နော်ဘယ်လိုကြောင့်ဆက်ပြီးတော့ကစားဖို့ဆုံးဖြတ်ဖြစ်သွားတာလဲ
ဘယ်လိုကြောင့်ဆုံးဖြတ်ဖြစ်သွားလဲဆိုတော့အခုညီမနာကတော့အဲ့အရှင်ကတော့နှစ်လသုံးလလောက်နေရှိရပေါ့နော်ရှိတော့ပြီးတော့အရင်ဟန်ကျူးမှာသွားပြီးတော့လေ့ကျင့်နေတော့လည်းဒီအရှင်ကပေါ့နော်2010မှာလုံးမှာပေါ့အဲ့ပွဲကိုပြိုင်ချင်းနေပေါ့အဲ့လိုမျိုးစိတ်တွေရတယ်ရှိနေရပြီးတော့အရှင်ကညီမပြိုင်လာတာတပွဲပဲရှိသေးရပေါ့နော်အဲ့တော့ဒီကိုမနိုင်ခင်လေးပေါ့နော်ကိုအခွင့်အရေးလေးတဲ့ရပါတော့ကိုတို့အခွင့်အရေးရတဲ့အတွက်ကြောင့်မို့ဒီ Asian Game ကိုပေါ့နော်အရင်ကလည်းပြိုင်ချင်းစိတ်ရှိရတဲ့အတွက်ကြောင့်မို့အချိန်ကဘယ်လောက်မှလည်းမလိုဘူးပေါ့နော်ငါကျူးသားလိုက်ရသေးတယ်ဆိုတော့အစိမ့်နေပေါ့နော်အဲ့နဲ့ပဲထပ်ပြီးတော့ပေါ့နော်ဒီနှစ်လကျော်လောက်ဒီကိုထပ်ပြီးတော့စက်ကစားပြတော့အပေါ့ဟုတ
်အရင်ဟန်ကျိုးမှလေ့ကျင့်နေဆိုတော့ဘယ်တော့မှလေ့ကျင့်တာလဲ
အတက2019မှာတွားလေ့ကျင့်တာဖြစ်ဟုတ
်အဲ့ဒါရောဘယ်လောက်လောက်ကြာလိုက်လဲ
အမတလားပဲကြာလိုက်တယ်ရှင်2019ဟန်ကျိုးမှာလေ့ကျင့်ပြီးတော့အမရှန်ဟိုင်းမှာ World Championship သွားပြိုင်တာပေါ့အမတွေကအဲ့ဟန်ကျိုးမှာသူ့ရဲ့အဲ့ Asian Games အတွက်စောင့်နေရအစာဦးနေရောအဲ့လိုအားကားယုံနေပါတယ်အဲ့ဒါကြီးပါမြင်ခဲ့ရတာပေါ့နော်
ဆိုတော့အဲ့ဟန်ကျိုးမှာလေ့သွားပြီးတော့လေ့ကျင့်တဲ့ဥစ္စာကကိုယ့်အတွက်ရောဘယ်လောက်ထိတွေ့ကြုံကောင်းတွေရခဲ့လဲ
တရုတ်မှာကြာတော့လူကမှတရုတ်ပြည်ကိုသွားလိုက်ပြီဆိုတော့လည်းဝူရှူကလည်းတရုတ်ကအခြေခံဖြစ်တဲ့အတွက်ကြောင့်မို့လို့ပေါ့နော်အကြီးကတော့အဲ့မှာအခုရဲ့အမြင်နဲ့ကြည့်ရတယ်ပေါ့နော်ကစားသမားတွေရဲ့လှုပ်ရှားပုံတွေကစားပုံတွေကိုကြည့်ရအဲ့အမြင်နဲ့တည်းကိုယ့်ရဲ့တိုးတက်မှုကိုတစ်ဆင့်ပိုးစေရပေါ့နော်အဲ့မှာမှနီးပြဆရာရဲ့အဲ့လိုကြီးကြပ်မှုတွေပိုင်းနဲ့ဆိုတော့ကိုယ်ကပို့ပြီးတော့တိုးတက်မှုရှိရပေါ့ဟုတ
်အဲ့တော့အဲ့မှာလေ့ကျင့်တဲ့ဥစ္စာတွေကြတော့ဘယ်လိုလေ့ကျင့်ရလဲ
အဲ့ဒီတော့ဆိုတော့ညီမတို့ကတလပဲသွားတယ်ဖြစ်တဲ့အတွက်ကြောင့်တလပဲသွားတာဖြစ်တော့အဲ့ဒီမှာဆိုညီမတို့တပတ်လုံးလုံးကိုထွေကြီးစင်းရတယ်ပေါ့နော်။ဘာလို့ပြန်ပွဲရလဲဒီဖြစ်တယ်ကအစအဲ့ဘောချန်ပီယံရှစ်ကပြန်မလို့ပြန်မလို့ဖြစ်တာပေါ့နော်။အဲ့မသွားတော့ဘယ်လိုလုပ်ပြီးတော့မှသွားဖြစ်သွားတာဆိုတော့အဲ့တလလုံးလုံးကိုညီမတို့အဲ့လေးဘက်လုံးပေါ့နော်။လေးဘက်လုံးကိုမနာပဲနဲ့ဟိုအဲ့လိုမျိုးဆက်တိုက်ကျင့်ခဲ့ရတယ်ပေါ့နော်။တော်တော်လေးပြန်မှန်းခံပြီးတော့တော်တော်လုပ်ခဲ့ရပေါ့အဲ့ဒီမှာ
။ဆိုတော့ဒီပွဲအတွက်ရောအဆင်သင့်ဖြစ်နေပြီလို့ပြောနိုင်မလား။
ဟုတ်အစင်းတင်ပြနေပါပြီ။ပြန်ပွဲလေးလဲသွားတော့မယ်ဖြစ်တဲ့အတွက်ကြောင့်မို့ပေါ့နော်ကိုစူးစားပြီးနေချင်းနေရရင်ပေါ့ချပြမယ်အချိန်ရောက်ပြီပေါ့အစင်းတင်ရဖြစ်နေပါတယ်ဟုတ
်။ပြီးခဲ့တဲ့ကမ္ဘောဒီးယားစီးဂိမ်းမှာတော့လည်းညီမစုတွေရခဲ့တယ်။ဒီအာရှပြိုင်ပွဲမှာရောဘယ်လောက်ထိစုတွေဘယ်လောက်ထိရမယ်လို့မှန်းထားလဲ
။ဟုတ်အာရှပြိုင်ပွဲမှာတဲ့เนี่ยอะไรมันตะคู่จีก็ตะหยอกตะคู่นองเนี่ยก็ตัดมาท้ายแล้วแต่มันกวยอ่ะတော့တော်တော်เจ็บတယ်ပေါ့เนาะတော်တော်หลุดอยู่ว่าแม้เปลี่ยนมวยပေါ့เนาะตะแกอ้าซากวยဆိုတော့အဲတော့ဒါပေမဲ့လည်းကို့အတွက်ကိုလည်းစူးစားခဲ့တယ်လှုပ်ခဲတာဖြစ်တဲ့အတွက်ကြောင့်မို့ပေါ့เนาะရွှေစိတ်စုကတော့အမြင့်ဆုံးကိုမျှော်မှန်းလာပါတယ်ဟုတ်
ညောဝူရှူတဲ့ဟာကမ္ဘောဒီးယားနိုင်ငံမှာပြီးခဲ့တဲ့မေလကချင်းပါခဲ့တဲ့32ချိန်မြောက်ရှေ့တောင်အာရှအာကစားပြိုင်ပွဲမှာတော့ရွှေတစ်ခုငွေ3ခုကျေး3ခုနဲ့စုစိတ်9ခုရရှိခဲ့ပါတယ်2018ခုနှစ်ကအင်ဒိုနီးရှားမှာကျင်းပခဲ့တဲ့18ချိန်မြောက်အာရှအာသာပြိုင်ပွဲရဲ့ဝူရှူးပြိုင်ပွဲမှာတော့တရုတ်နိုင်ငံကဝူရှူးမှာရွှေ10ခုငွေ2ခုနဲ့အများဆုံးရခဲ့ပြီးတော့အိတ်တုံးကတော့မြန်မာကတော့ကျေးစိတ်တစ်ခုပဲရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့အာရှအာကစားပြိုင်ပွဲမှာသွားရောက်ရှင်ပြိုင်မဲ့မြန်မာဝူရှူးတိုင်းအာကစားအဖွဲ့နဲ့ပတ်သက်ပြီးကိုရန်နိုင်ကဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်။ VOA ရဲ့တောက်ကြနေမနေ့ပတ်အတန်းလွင့်အစီအစဉ်မျိုးဆက်လက်ထုတ်လွှင့်နေပါတယ်။မကြာမီပြတ်အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါဦးမယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရတောက်ကြနေမနက်ဖက် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် Radio အတန်လွှင့်အစီအစဉ်တွေကိုတော့ line meter 25 kHz 12113 line meter 48 line meter 40 kHz 13113 line meter 58 kHz 5805တို့ကနေဖမ်းယူနားတော်တာဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့ပတ်စင်ကဏ္ဍတွေဖြစ်ကြတဲ့ဦးအောင်ခင်တင်ပြတဲ့မြမအရေးသုံးသပ်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ကတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်ပြည်သူခုခံတော်လှန်စစ်အပိုင်းနှစ်ကိုတင်ပြထားပါတယ်နေဦးတော်လှန်ရေးမှာအားနည်းချက်တချို့ရှိပေမဲ့အောင်မြင်တာတွေများတဲ့အကြောင်းဥအောင်ခင်ကသုံးသပ်ရေးသားထားပြီးကိုညာဝင်းအောင်နဲ့အတူတင်ဆက်ထားပါတယ
်အနာလင်းတက်ကဆန္ဒပြသူတွေကိုပြစ်ခတ်တတ်ပြပြီးမကြမ်းပြီးမှပြည်သူလူထုဟာရှိတဲ့လက်နဲ့ခုခံတိုက်ခိုက်ကြပါတယ်တဲနာလက်နဲ့ကင်တွေထိန်းချုပ်တဲ့ဒေသမှာစစ်လက်နန်းတဲပြီးစစ်ကောင်စီကိုအပြုတ်တိုက်ဖို့တနိဋ္ဌန်ချကြပါတယ်။ဆေအာနာသိမ့်ပြီး3လအကြာမှာပြည်သူကာကွယ်ရေးတပ်ကိုဖွဲ့စည်းပြီး9လအကြာမှာစစ်ကောင်စီကိုတွန်းလှန်တိုက်ပြဖို့အမျိုးသားညီညွတ်ရေးအစိုးရကစစ်ကြေညာပါတယ်။9လအတွင်းပြည်သူစစ်အင်အားကြီးထွားလာတာပါပဲ။အခုတော့စစ်အာဏာရှင်ကိုတော်လှန်နေတာနေနေကြော်သွားပြီမို့ NUG အမျိုးသားညီညွတ်ရေးအစိုးရကအစီရင်ခံစာထုတ်ပြန်ထားပါတယ်ပြည်သူ့ကာကွယ်ရေး PDF တိုင်ရင်း293ရင်းဖွဲ့စည်းထားပြီးတိုင်ရင်းအသစ်68ရင်းကိုဖွဲ့စည်းဖို့ပြင်ဆင်နေတယ်လို့ဆိုပါတယ်မြို့နယ်250ကျော်မှာပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတွေကိုဖွဲ့စည်းထားတယ်လို့ဆိုပါတယ်ပြန်ကျင်းနေတဲ့တော်လှန်ရေးအင်အားစုတွေကိုအမိန်ပေးကိုကဲမှုစနစ်အောင်မှာထားနိုင်ပြီလို့ဖော်ပြပါတယ်တိုင်းရင်းသားတော်လှန်ရေးတပ်တွေနဲ့ပူးပေါင်းပြီးမဟာမိတ်တပ်ကြီးတည်ထောင်လိုက်တဲ့သဘောဖြစ်ပါတယ
်စစ်တင်နန်းပေးနိုင်မှုမဟာမိတ်တိုင်းရင်းသားတော်လှန်ရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုစစ်မျက်နှာသစ်ဖွင့်လှစ်နိုင်မှုစတာတွေဟာခုခံစစ်ရဲ့အောင်မြင်မှုတွေဖြစ်ပါတယ်တနင်္သာရီမန္တလေးပဲခူးနေပြည်တော်နေမြင်နဲ့မွန်ပြည်နယ်တွေမှာစစ်မျက်နှာသစ်တွေဖွင့်နိုင်ခဲ့ပါတယ်ခုခံတွန်းလှန်စစ်နှစ်နှစ်ကာလမှာတိုက်ပွဲပေါင်း9900ဝန်းကျင်ဖြစ်ပွားပြီးစစ်ကောင်စီအင်အား3000ကျော်ကိုချေမုန်းခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီရဲ့စူပေါင်းအင်အား12000ခန့်လုံးကျော်ကိုချေမုန်းနိုင်တဲ့သဘောဖြစ်ပါတယ်တပ်ပြေးတွေနဲ့အမိတ်မနာခံလို့ထောင်ကျသူတွေလည်းထောင်ချီပြီးရှိမယ်လို့ခန့်မှန်းထားပါတယ်စစ်ကောင်စီဟာပြူစောတီပြည်သူစစ်နေကြားဆောင်စစ်မှုထမ်းဟောင်းနဲ့စစ်သားဇနီးမယားကိုပါစစ်မှုထမ်းခိုင်းမှုကြိုးပမ်းနေပါတယ် PDF နဲ့တိုင်းရင်းသားမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေဟာမြောက်ပိုင်းတိုင်းတောင်ပိုင်းတိုင်းနဲ့အလဲပိုင်းတိုင်းစတဲ့စစ်တိုင်းကြီးသုံးခုနဲ့စကားစတက်စခန်းတွေကိုသိမ်းပိုက်နေပါတယ
်ခုခံစစ်ပထမစစ်မှာစကားစစစ်စခန်း28ခုကိုသာတိုက်ခိုက်သိမ်းပိုက်နိုင်ပေမဲ့ဒုတိယနှစ်မှာတော့စကားစစခန်း108ခုကိုသိမ်းပိုက်နိုင်ပါတယ်ဒီနှစ်အတွင်းစခန်းသိမ်းပွဲကြောင့်3ဆကျော်ဆင်နွှဲနိုင်တဲ့သဘောဖြစ်ပါတယ်ထူးခြားတာကတော့လွန်ခဲ့တဲ့ February လမှာစကိုင်းမကွေးဘကိုးမန္တလေးရန်ကုန်တိုင်းနဲ့နေပြည်တော်စတဲ့ရှစ်နယ်မြေတစ်လျှောက်မှာ24လကြီးအတွင်းတစ်ပြိုင်တည်းအချိန်များစွာစက္ကစစကန်းတွေကိုတိုက်ခိုက်နိုင်တာဖြစ်ပါတယ်။လက်နဲ့ကြီးငယ်အများအပြားနဲ့ခဲအမ်းမျိုးစုံကိုလည်းဒုတယ်နဲ့သိမ့်ပိုင်နိုင်တဲ့အပြင်ရှစ်ရဟရင်တစည်းနဲ့ရှစ်လရင်တစည်းကိုတိုက်ခိုက်ပျက်စီးနိုင်ခဲ့တယ်လို့ဆိုပါတယ်။မြို့ပြတွေမှာလည်းလျှက်တပြက်ရှစ်စင်ကြီးဆင်နွှဲနိုင်ပါတယ်။
ကရင်ပြည်နယ်မှာစစ်ကောင်စီလက်အောက်ခံနေကြားသောတပ်တွေတော်လှန်ရေးဘက်ကိုကူးပြောင်းလာပါတယ်စစ်ကောင်စီတပ်သား3200ကျော်နဲ့ရဲတပ်သား1000ကျော်ပြည်သူတော်လှန်ရေးဘက်ကိုကူးပြောင်းလာကြပါတယ်ဒီလိုပြည်သူဘက်ကူးပြောင်းလာသူတွေကိုလုံခြုံရေးအာမခံချက်ပေးပြီးအနာဂတ်ဖက်ဒရယ်တပ်မှပါဝင်ခွင့်ပြုမယ်လို့ NUG အစိုးရကဆိုပါတယ်ဒီတော်အတွင်းတော်လှန်ရေးဘက်ကိုကူးပြောင်းလာတဲ့စစ်သားရဲသား400ကျော်ဟာ PDF ရဲဘော်အဖြစ်ခံယူပြီးစစ်ကြောင်းတွေမှာပါဝင်တိုက်ခိုက်နေပါတယ်နှစ်ဆန်းကနေနှစ်ဆုံးအထိဖြစ်တဲ့ တနှစ်စီမံကိန်းရဲ့ရည်ရွယ်ချက်ကတခုတည်းသောကုကဲမှုအောက်မှာမဟာဗျူဟာထိုးစစ်ဆင်နိုင်ရေးပဲဖြစ်ပါတယ်ဒီအတွက်ပြင်ဆင်နေတာအတော်လေးခရီးရောက်နေပြီလို့ဆိုပါတယ် PDF တပ်တွေရဲ့ဆောင်ရွက်ချက်ဟာအားကျစရာကောင်းပေမဲ့ပကပအချို့ဟာတော်လန်ရေးကိုဂုံသိက္ခာကျစေပါတယ်
စစ်အာဏာရှင်ဆန့်ကျင်ရေးလူလူဆန္ဒပြပွဲတွေမရေမတွက်နိုင်အောင်ကျစ်ပခဲ့တဲ့မကွေးတိုင်းကံကောင်းမြို့နယ်မှာအောက်ဂေါလနေရနေကပကဖဆန့်ကျင်ရေးလူလူဆန္ဒပြပွဲကိုပထမဦးဆုံးအချိန်ကျင်းပကြောင်းအေယာဝတီစာဆောင်ကသတင်းပေးပို့ပါတယ် NUG အစိုးရလက်အောက်မှာပေါ်ထွက်လာတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖအချင်းချင်းပြဿနာဖြစ်မှုအခြားအဖွဲ့နဲ့ပြဿနာဖြစ်မှုမိမိကိုယ်တိုင်မတရားမလုပ်မှုစတဲ့ပြမှုတွေများလာတာကိုပြည်သူလူထုကမကျေနပ်ကြတာပါပဲ။ပကဖပြဿနာကိုပွင့်လင်းမြင်သာအောင်ဖြေရှင်းပေးဖို့ NUG ကိုတောင်းဆိုနေကြပါတယ်။လူဦးတော်လှန်ရေးစင်နေသူတွေအာဏာရှင်မဆန်းမှုအလွန်အရေးကြီးတယ်လို့ NUG ယာယီသမရကခုခံတော်လှန်စစ်နှစ်နှစ်ပြည့်နေကပြောသွားပါတယ်။အာဏာရှင်အကျဉ်းဆိုးတွေရှိလာရင်တော့ခြေမမကောင်းခြေမလက်မမကောင်းလက်မပြပြလာလာဖယ်ထုတ်ရမယ်လို့ဆိုပါတယ်ပကဖအုတ်ချွေရေးအဖွဲ့နဲ့ပကဖကာကွယ်ရေးအဖွဲ့တွေဟာပြည်သူအသံကိုနွားဆွင့်ပြီးအကောင်းဆုံးဖြစ်အောင်လှုပ်ဆောင်ကြဖို့တိုက်တွန်းထားပါလေအသက်ပေးသွားသူတွေနဲ့ကိုလက်အင်ကပေးဆက်ခဲ့ရသူတွေကိုဂုဏ်ပြုကြောင်း NUG ယာယီသမရကမှတ်တမ်းတင်သွားပါတယ်ခင်ဗျာ
ဦးအောင်ခင်ဘတ်စင်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ကိုညာဝင်းအောင်နဲ့အတူတင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကျမ်းမာရေးအစီအစဉ်ကိုတင်ပြပါဦးမယ်။ဒီတစ်ပတ်မှာတော့အချိန်တို့အစာရှောင်တာအချိန်ပိုင်းအစာမစားဘဲနေတာရဲ့အကျိုးကျေးဇူးတွေအကြောင်းကိုပြောပြထားပါတယ်။ဘလို့အချိန်ပိုင်းအစာမစားဘဲနေသင့်ပါသလဲ။အရင်ကတော့ဒီလိုအစာမစားတာကိုဘာသာရေးအရာကျင့်သုံးခဲ့ပေမဲ့နောက်ပိုင်းမှာကျမ်းမာရေးကောင်းကျိုးတွေရှိလာတယ်လို့ပညာရှင်တွေကထောက်ပြပါတယ်။ဘလို့အစာရှောင်သင့်ပါသလဲဘလို့အကျိုးကျေးဇူးတွေရှိပါသလဲဒီအကြောင်းအရာကိုနယူးယောက်မြို့ကွန်နယ်တက်ကတူကအပီပီဆိုင်ရာအစာဟာရဆိုင်ရာပမောက္ခဒေါက်တာခင်မာချူကိုကိုဝင်းမင်းကဆက်သွယ်မြန်မြန်တင်ပြပေးထားပါတယ
်ဟုတ်ကဲ့ပမောက္ခဒေါက်တာခင်မာချူခင်ဗျာကျွန်တော်တို့ကျန်းမာရေးအတွက်စားသောက်သင့်ပုံကိုအရင်ပြောခဲ့တုန်းကဘလို့စားသောက်တွေစားတဲ့ဆင်ကျင်စင်တာတွေကိုအဓိကပြောခဲ့ပေမဲ့ဒီနောက်ပိုင်းခေတ်စားလာတဲ့ fasting လို့ခေါ်တဲ့ဒီအချိန်ပိုင်းအစာမစားဘဲနေတာပေါ့နော်အဲ့ဒါကရောကျန်းမာရေးအတွက်ဘလို့အထောက်အကူပြုမလားဆိုတာကိုအဓိကစဉ်းစားဖို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆင်မရေ
းမှန်ပါတယ်ဒီနေ့ကဘာနဲ့ချီပြီးတော့ပေါ့နော်ဒီအချိန်ပိုင်းအစာမစားဘဲနေခြင်း intermittent fasting ပေါ့နော်ဆိုဒါကကြတော့ဒီနေ့ကဘာမှာရေပန်းစားလာတယ်အခုမှတော့မဟုတ်ပါဘူးဆယ်စုနှစ်လောက်မကတော့ဘူးပေါ့နော်ဒါပေမဲ့ပိုးပြီးတော့ရေပန်းစားလာတယ်ကျွန်တော်တို့ကျမရေးရှူတောင်းပါရောဒီစေပညာရှူတောင်းပါရောအဟာရရှူတောင်းပါရောနှစ်ခုလုံးမှာဒါကုထုံးတစ်ခုလို့တောင်ပြောလို့ရတယ်ကျမတို့ patient အနေနဲ့ဒါအများကြီးအသုံးတည့်တယ်ကုထုံးတစ်ခုလိုမျိုးဖြစ်တယ်နောက်ပြီးလို့ရှိရင်သူတေသနာတွေလည်းဒါကျမကိုယ်တိုင်ပါတယ်သူတေသနာတော့ဒါ15နှစ်18နှစ်လောက်ရှိပြီပေါ့နော်အဲတော့အဲ့ဒီကရလာတဲ့ကမ္ဘာလုံးဆိုင်ရာသူတေသနာတွေကလည်းအခုလို့အချိန်ပိုင်းအစာမစားဘဲနေခြင်းကြောင့်ဒီကျမရေးကောင်းကျိုးတွေအတွက်ဘလို့ရှိလဲဆိုတော့ကမ္ဘာလုံးဆိုင်ရာသူတေသနာတွေတောင်မှဒါတော်တော်ရာခနန်းကျော်သွားပြီပေါ့နော်အဲ့ဒါတို့ကျမတို့တစ်နှစ်တစ်ခါ strategic review လို့ပြောတဲ့ကမ္ဘာလုံးဆိုင်ရာဒီ intermittent fasting နဲ့ပတ်သက်သူတေသနာတို့ကျမတို့ပြန် review လုပ်ပြီးရင်ကျမတို့အကြံပေးတဲ့ paper တွေထုတ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့ဒီအချိန်ပိုင်းမစားတာကဘယ်လိုပုံစံမျိုးလောက်ရတာလဲဆရာမဟ
ိုကျမတို့မြန်မာလူမျိုးတွေအတွင်းနဲ့ဆိုလို့ရှိရင်တော့တိတ်ပြီးတော့ဥပမာလေးနဲ့နှိုင်းပြောရမယ်ဆိုလို့ရှိရင်ဒါကျမတို့မြန်မာပြည်ကဗုဒ္ဓဘာသာမှာထေရဝါဒကိုကိုယ်ကဗုဒ္ဓဘာသာတိုင်းပြည်ဆိုတော့ကျမတို့ဝါရင်း၃လဆိုရင်အထူးသဖြင့်ကျမတို့တွေဥပုပ်ဆောင်ကြတယ်ဒါပုံမှန်ကျမတို့လူသားတွေอ่ะအဲ့တော့ဒီဖျားသားတော်သမီးတော်တန်ငါးရီနဲ့တိလာရှင်နေရတော့တနှစ်ပတ်လုံး365ရက်လုံးသူတို့ကတော့ဒီဝိကာလဘောဇနာဆိုတဲ့ညစာမစားဘဲနဲ့ဒီနေကင်း12နာရီရနေပြီးတော့နောက်နေ့မနေ့အာယုံဇွန်အထိဆိုတော့ဒါ18နာရီပေါ့18နာရီတိတိအစာမစားဘဲနဲ့ဖြတ်ထားကြတယ်ဒါကအင်္ဂလိပ်လိုခေါ်တဲ့ intermittent fasting ဆိုတာအဲ့ဒီအောက်မှာသွားပြီးတော့အကျိုးတရားမှုဝင်သွားတယ်ပေါ့နော်အဲ့တော့ဒါ intermittent fasting လို့ပြောတဲ့ဒီအချိန်ပိုင်းအစာမစားတာကဆိုရင်ဘာသာရေးအရာလည်းရှိတယ်ဒါကမ္ဘာပေါ်မှာရှိတဲ့ကျမတို့ရဲ့ဗုဒ္ဓဘာသာရှိမယ် Christian ဘာသာ ရှိမယ်အစ္စလာမ်ဘာသာရှိမယ်ဂျူးဘာသာရှိမယ်ဂျိမ်းစ်ပေါ့နော်ဆိုဒီလိုမျိုးဘာသာကြီးတွေအားလုံးမှာလေဒီ fasting intermittent fasting ဆိုတာကဟိုးကျွန်မတို့မမွေးကြီးနှစ်ပေါင်းအိုးရာနဲ့ချီတဲ့ကေရရှိခဲ့တာလေအဲ့တော့ဘာပဲပြောပြောဒါကဒီအချိန်ပိုင်းအစာမစားဘူးဆိုတာဒီနေ့သိပ္ပံနီးချာစေပညာရှုထောင့်နဲ့အဟာပညာရှုထောင့်ကနေလေ့လာကြတဲ့အခါကျတော့သူတေသနာတွေအများကြီးပဲလှုပ်တော့ပို့ပြီးတော့အကြံပြုချက်တွေပေးရတာပို့ပြီးကောင်းလာတယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့အရင်တုန်းကတော့ဒီဘာသာရေးအရာဟိုစိတ်သက်ရှင်အောင်ဟိုခံနေရှိအောင်စိတ်ကိုထိန်းချုပ်နိုင်အောင်ဆိုတဲ့သဘောမျိုးနဲ့အဓိကအလုပ်ခဲ့ကြတာပေါ့ဆရာမနော
်ဟုတ်ကဲ့
ဒါပေမဲ့အခုလိုကျန်းမာရေးအတွက်အထောက်အကူပြုနေတာတွေကိုတော့အဓိကပြောတာမျိုးတိတ်မတွေ့ခဲ့ရဘူးပေါ့နော
်
အခုတော့ဆရာမတို့လေ့လာပြီးတော့တွေ့ရှိလာတဲ့အနေအထားကကျန်းမာရေးအတွက်ပါအထောက်အကူပြုနေတာကိုတွေ့ရတဲ့သဘောပေါ့
ဟုတ်ကဲ့ရှင်အဲ့ဒါကဘာဖြစ်လို့လဲဆိုတော့ကျမတို့ဒီကဘာလုံးဆိုင်ရာအဟာရကဘာလုံးဆိုင်ရာသူတေသနာစစ်တမ်းတွေကောက်တယ်ပြီးလို့ရှိရင်ကျန်းမာရေးစစ်တမ်းတွေကောက်တယ်ယောဂါတွေဖြစ်ရခြင်းအကြောင်းဘာလို့ဖြစ်တာလဲဆိုအဲ့ဒါတွေအပေါ်မှာမူတည်ပြီးတော့အဲကုထုံးတွေကိုသိပ္ပံတိကျခင်မိတဲ့ဆေးဝါးတွေနဲ့ကုထုံးတွေအာနောက်ထပ်ခုနရိုးရာယဉ်ကျေးမှုနဲ့ပတ်သက်တဲ့ကုထုံးတွေနဲ့ကုတယ်အဲ့ဒီတည်းမှာဒီ intermittent fasting ကသူကတော်တော်လေးအကျိုးသက်ရောက်မှုများတဲ့သူတေသနာအဖြေကောင်းတွေတွေ့လာရတယ်အဲ့တော့ဒီဥမာဒီအချိန်ပိုင်းအစာမစားဘဲနေလိုက်ခြင်းကြောင့်ကျမရေးအတွက်ဘလောက်ထိအကျိုးသက်ရောက်မှုတွေရှိလဲဆိုလို့ရှိရင်ဒါတော်တော်များများလဲစာရီဖတ်တည်င်းတွေဖတ်တော့သိနေကြရတယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့ဒီအချိန်ပိုင်းမစားတာကြောင့်ဘလို့အကျိုးကျေးဇူးတွေအဓိကရှိလဲဆရာမ
အဓိကကတော့ဒီနေ့ weight ကျခြင်းတဲ့သူတွေပေါ့နော် weight loss ပေါ့ weight ချခြင်းတဲ့သူတွေဆိုတော့ခုန overweight ဖြစ်ပြီးတော့ obesity အဝလုံးယောဂခံစားနေရတဲ့သူတွေက weight ချခြင်းနဲ့ဆိုအဲ့ weight ချတဲ့နေရာမှာဒီအချိန်ပိုင်းအစာမစားဘဲနေခြင်း intermittent fasting ကိုကုထုံးတစ်ခုအနေနဲ့သုံးလို့ရတယ်ဆိုသုံးတာလည်းအောင်မြင်မှုတွေအများကြီးတွေ့လာရတယ်နောက်တစ်ခုကကြတော့အဲ့လိုတွေဖြစ်ရခြင်းကလည်းဒီနေ့ကမ္ဘာလုံးဆိုင်ရာကမ္ဘာလူဦးရေရဲ့ကမ္ဘာလူဦးရေဒီနေ့ဆိုရင်ဒါ 8.5 8.1 billion ပေါ့နော်အဲ့တော့နေတဲ့ကမ္ဘာလူဦးရေမှာအဲ့ကမ္ဘာလူဦးရေမှာလူဦးရေ၈ယောက်ကိုမေးလိုက်လို့ရှိရင်တော့တစ်ယောက်လောက်မှာကအနည်းဆုံးဒီ diabetes မှာအမျိုးအစားနှစ်ပေါ့နော် type 2 diabetes တော
့စီဂျိုပါဆရာမနော
်ဟုတ်ကဲ့စီဂျိုမှာဒီအမျိုးအစားနှစ်ပေါ့နော်ဒီမျိုးရိုးကြောင့်လာတာမဟုတ်ဘဲနဲ့ကိုယ့်ရဲ့စားတောင့်နေထိုင်မှုစနစ်ကြောင့်ခံစားရတဲ့စီဂျိုယောဂါပေါ့ဆိုအဲ့ဒီ type 2 diabetes ကိုခံစားလာရတဲ့ကမ္ဘာလူဦးရေကတစ်နှစ်တစ်နှစ်အများကြီးများတဲ့များတဲ့များလာတော့ကမ္ဘာလုံးဆိုင်ရာစစ်တမ်းတွေကောက်လိုက်တော့လူတွေတေသွားခြင်းရဲ့အကြောင်းရင်းတွေကိုသူတွေသနာလုပ်လိုက်တော့လေဒီ chronic disease တွေမှာ
ရေရှည်ဖြစ်တဲ့ယောဂါပေါ့ဆရာမနော် chronic ဆိုတော့
ဟုတ်ကဲ့ဟုတ်ကဲ
့ဒါသာရှင်
အဲ့တော့ဒီစီဂျိုဆိုတာကြီးကထိတ်ဆုံးကနေပြေးနေတယ်အဲ့တော့စီဂျိုယောဂါကြောင့်သေးတယ်ကန်ဆာယောဂါကြောင့်ပြီးရင်ဒီသွေးတို့ high blood pressure နဲ့ hypertension ပေါ့နော်ဒါတွေကြောင့်သေးတယ်နောက်တစ်ခုကဒီ cardiovascular နှလုံးနဲ့ပတ်သက်တဲ့ယောဂါတွေကြောင့်သေးတယ်နောက်တစ်ခုကကြတော့ဒီအယိုးအကျော်နဲ့ပတ်သက်တာကတော့နောက်ပိုင်းနေတာပေါ့နော်ဆိုအဲ့တော့ဒီလိုမျိုးယောဂါတွေကြောင့်ဖြစ်သွားတယ်ဆိုတော့တေပြောက်မှုဥယျာဉ်များလာတဲ့အဖြေတို့စစ်တမ်းကောက်ပြီးဘယ်လိုကုထုံးနေလဲဘယ်လိုကုကြမလဲဆိုပြီးတော့သူတေသနာအနေနဲ့ရှာဖွေတဲ့နေရာမှာအခုဒီအချိန်ပိုင်းအစာမစားဘဲနေခြင်း intermittent fasting ကတော်တော်ကိုအရေးပါတဲ့နေရာကိုရောက်လာတယ်ဒါသူတေသနာတွေ့ရှိချက်တွေအဖြေဒီမှာတော့ကျွန်တော်တို့မှာ statistic ရာဂိုင်းနှုန်းတွေရှိတာပေါ့နော်စရင်းရင်းရတော့အဲဘယ်ဟာဆိုလို့ရှိရင်ဘယ်နေရာဂိုင်းနှုန်းဘယ်အမျိုးသမီးဘယ်အမျိုးသားအဲဘယ်အသက်အရွယ်မှာဆိုရင်ဘယ်ဟာကဘလောက်ဒါမျိုးတွေလည်းအများကြီးရှိတယ်အဲ့တော့ဥမာအနေနဲ့ပြောရမယ်ဆိုလို့ရှိရင်ဟိုရိုးရိုးတန်းတန်းဒုတိယောက်ကပြောမယ်ဆိုရင်တော့အမလေးစားဖို့တောက်ဖို့တောင်မှမနေ့ရုံးကန်နေရတာအချိန်ဖြတ်ပြီးစားပါလို့ဘာလို့ဆိုတာကကိုယ်နဲ့မဆိုင်တယ်လို့မျိုးပေါ့နော်အဲ့ဒါမတည်ပါဘူးလို့မျိုးဒါမျိုးတွေးကောင်းတွေးနိုင်တယ်ဒါလည်းမမှန်ဘူးလားဆိုတော့မှန်ပါတယ
်ဟုတ်ကဲ့အဲ့ဒီတော့ဘယ်လိုမျိုးနားလည်အောင်ထောက်ပြခြင်းလဲဆင်မိုင်
းအဲ့တော့ဘဝကိုရုန်းကန်နေတဲ့နေရာမှာမနေ့စာညစာနေကင်းစာတော့ရတာလေးနဲ့လက်တကမ်းမှာဘဝအသက်ရှင်တန်ရေးအတွက်လူပြီးစားနေရတဲ့ဒုက္ခဒုက္ခတွေကြုံနေရတဲ့ကျွန်တော်တို့မြန်မာပြည်လူနေရာမျိုးမှာအခုလိုအချိန်ကြာပြီးစားပါဆိုတာကိုပြောတဲ့အခါမှာနားထောင်နေတဲ့သူတွေအနေနဲ့ပေါ့နော်ဒါမျိုးထင်ကောင်းထင်တဲ့လူတွေလည်းရှိတယ်ဒီအတွက်လည်းကျွန်တော်တို့ကဒါလက်ခံပေးရမှာပဲလေအဲ့တော့ဒါပေမဲ့အဲ့ဒါကြောင့်ပြဿနာကြီးဖြစ်ပြီးတည်သွားတာဘယ်ဆင်းမှတော့မကုနိုင်တဲ့လူတွေရတယ်။ရာဂိုင်းတော့အများကြီးတိုးလာတယ်။ဒါကြောင့်မို့လို့ဒီလိုအချိန်ပိုင်းမစားဘဲနဲ့ဖြတ်ထားခြင်းကြောင့်ကျန်းမာရေးအတွက်ဘလောက်ထိကောင်းကျိုးလေးတွေရှိရဲဆိုတာကိုတော့ကျွန်တော်တို့ဒါပြောသင့်တယ်ပေါ့နော်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
။ကတော့ကိုဝင်းမင်းအပတ်စဉ်တင်ပြတဲ့ကျမ်းမာရေးကဏ္ဍအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အချိန်ပိုင်းအစာရှောင်အစာမစားခြင်းရဲ့အကျိုးကျေးဇူးတွေအကြောင်းပြောပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ FEV ကဖီဗာဝိုင်းတော်သားတွေတင်ပြထားတဲ့တိုင်းရင်းသတင်းလောင်းအစီအစဉ်ကိုတင်ဆက်ပါဦးမယ်။တိုင်းရင်းသားဒေသတွေကအဖြစ်အပျက်နဲ့သတင်းအချက်အလက်တွေကိုစူးစီးတင်ပြထားတာပါ။
က်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ထိုင်းမြန်မာနယ်စပ်ကဖျားသုံးကျူမှုကို KNU ကထိန်းချုပ်ထားပြီးအုပ်ချုပ်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်နေပါပြီ။စစ်ကောင်စီတင်မောကနေတက်လာတဲ့စစ်သားတွေဟာကတားမြောက်ဘက်မှာရှိတဲ့ရွာကိုမီးရှို့ပြီးတော့အရသာ9ယောက်ထပ်မင်းကိုတတ်သွားပါတယ်။တရင်လွားတွေထဲမှာတော့ရှမ်းတောင်ရွာငံမျိုးနယ်ထဲမှာစစ်တပ်ကတောင်ရလောက်ကန်ခွင့်ကိုပိတ်လိုက်လို့တောင်သူတွေစားဝတ်နေရေးခက်ခဲလာမှာကိုစိုးရိမ်နေကြတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ကြိုင်စိတ်ကြီးမြို့နယ်ထိုင်းမြန်မာနယ်ဆက်ရှိဖရဲသုံးစုမြို့ကို KNU ကရင်အမျိုးသားစီယုံတမဟာ6ကထိန်းချုပ်ထားပြီးအုပ်ချုပ်ရေးလုပ်ငန်းတွေလည်းစတင်ဆောင်ရွက်နေတယ်လို့နယ်မြေခံ KNU တာဝန်ရှိသူတွေကပြောပါရယ်။စစ်ကောင်စီရဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနယုံ၊စီပင်တရာယုံ၊လူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့ရင်အားဦးစီးဌာနယုံ၊မိသက်ဦးစီးဌာနယုံစစ်ပတ်ဆိုင်ရာစုံစမ်းရေးစာရဖနဲ့တခြားဌာနဆိုင်ရာယုံတွေကိုပြီးခဲ့တဲ့ဇန်နဝါရီလကတည်းကတော်လိုင်းရေးပူပေါင်းတပ်ဖွဲ့တို့ဝင်ရောက်ရှင်းလင်းခဲ့တာဖြစ်ပါတယ်။ KNU တပ်မဟာ6ရဲ့အုပ်ချုပ်မှုရန်တရားကိုပြီးခဲ့တဲ့ဇွန်နဲ့ဇူလိုင်လကစတင်အကောင့်ထဲပေါ်ဆောင်ရွက်ခဲ့တာဖြစ်ပြီးအဲ့ဒီဒေသမှာရှိတဲ့တခြားလက်နက်ကိုင်အဖွဲ့တွေကလည်းကန့်ကွက်နောက်ရှတာမရှိဘူးလို့ KNU တပ်မဟာ6မြို့နယ်တာဝန်ရှိသူတယောက်ကပြောပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာစစ်ကောင်စီတပ်နဲ့တအောင်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ရုကြားပြန်လည်ဖြစ်ပေါ်တဲ့တိုက်ပွဲကြောင့်နေအိမ်တွေထိခိုက်ခဲ့ပြီးဒေသခံလည်း3ယောက်ထက်မနည်းတန်ရာရရှိခဲ့ပါတယ်။ပစ်ခတ်မှုဟာစက်တင်ဘာလ19ရက်နေ့ကမူဆယ်မြို့နယ်ဆယ်လန့်ကြီးရွာအနီးမှာဖြစ်ပွားခဲ့တာပါ။စစ်တပ်ဟာတိန်းလုံကြီးရွာအုပ်စုစန်းစာကြီးရွာဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်လို့နေအိမ်နှလုံးထိခိုက်ပျက်စီးခဲ့ပြီးတော့အသက်50အရွယ်ဘာနန်းလင်းဘာနန်းစွန်းနဲ့အသက်18နှစ်အရွယ်မင်းကလေးတူဦးကြီးစားထိမှန်တန်ရာရခဲ့ကြပါတယ်။နှစ်ဖက်တပ်တွေဟာနေတိုင်းလူလူပြစ်ခတ်မှုဖြစ်နေကြပြီးလက်ရှိမှာဒီသားခံတွေရဲ့လေယာလုံငန်းခွင်ဝင်ချင်းဖြစ်တာကြောင့်ရဲရွာနေအိမ်နဲ့ဝေးတဲ့တောတောင်တွေထဲသွားပြစ်ခတ်ဖို့တောင်းဆိုနေကြပါတယ်။
ရှမ်းပြည်မြောက်ပိုင်းမူဆယ်နယ်မိုးကုတ်မြို့နယ်တို့မှာစစ်ကောင်စီတပ်နဲ့တအံအမျိုးသားလွတ်မြောက်ရေးတပ်မတော် PSLF TNLA တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဇူလိုင်လ23ရက်နေ့ကလေးကဖြစ်ပွားခဲ့တဲ့တိုက်ပွဲဟာရပ်တန့်သွားတာမရှိဘဲစက်တဘာလ18ရက်နေ့အထိဆက်လက်ဖြစ်ပွားနေတယ်လို့ PSLF TNLA ကစက်တဘာလ18ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီတပ်ကထိုးစစ်ဆင်လာတဲ့အတွက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားပြီးတဲ့နောက်စစ်တပ်ကလွယ်ကျဲတပ်စခန်းကနေဟိုပေါ်နာထမ်လွယ်ပက်မန်ကန်ရွာအနီးကိုလက်နက်ကြီး63ကြိမ်ပစ်ခတ်ခဲ့တဲ့အပြင်105မိုင်တပ်စခန်းကလည်းတိုက်ပွဲဖြစ်ပွားရာနေရာနဲ့နမ်ကတ်ရွာအနီးကိုလက်နက်ကြီး6ကြိမ်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်
စစ်ကောင်စီတင်းဘောကနေတက်လာတဲ့စစ်သားတွေဟာစကိုင်းတိုင်းကသားမြောက်ဖက်မှာရှိတဲ့တုတ်ကြီးရွာကိုမီးရှို့ပြီးအရက်သား9ယောက်ထက်မနည်းကိုအစုလိုက်အပြုံလိုက်တတ်သွားတယ်လို့ဒေသခံတွေကပြောပါတယ်စက်တင်ဘာလ18ရက်နေ့မနေ့9:50မိနစ်ခန့်မှာပမော်မြို့ကိုစံတက်လာတဲ့စစ်တပ်ရဲ့ရိုက်ခါတင်တင်းဘော6စီးကိုဒေသခံကာကွယ်ရေးတပ်တွေနဲ့ KIA ရဲ့ပူးပေါင်းတပ်တို့ရဲ့တိုက်ခိုက်တာကိုခံရပြီးနောက်စစ်သားတွေကကမ်းပေါ်တက်လာကတုတ်ကြီးရွာနဲ့ရင်းနေရွာတို့ကိုမီးရှို့ဖျက်ဆီးခဲ့တာလို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ရဲ့မီးရှို့မှုကြောင့်ရေနေပုံးရဲကျောင်းနဲ့အိမ်အလုံး30လောက်မီးလောင်ခဲ့ပြီးမီးလောင်တဲ့အိမ်တစ်လုံးတည်းကနေအလောင်းနှလောင်းတွေ့ရှိခဲ့တယ်လို့အဆက်အသွယ်မရဘဲပျောက်ဆုံးနေသူတွေလည်းရှိတယ်လို့ရေနေရွာသားတယောက်ကဆိုပါတယ်
ချင်းပြည်နယ်မှာနနစ်ကျော်ကာလအတွင်းမြေမြုပ်မိုင်းကြောင့်ကလေးငယ်နဲ့အမျိုးသမီးတွေအပါအဝင်အရက်သားပြည်သူအယောက်20သေဆုံးပြီး38ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ချင်းလူအခွင့်အရေးအဖွဲ့ CHRO ကပြောပါတယ်မြေမြုပ်မိုင်းကြောင့်သေဆုံးသူတွေထဲမှာကလေးတယောက်နဲ့အမျိုးသမီးလေးယောက်အပါအဝင်စုစုပေါင်းပြည်သူအယောက်20သေဆုံးခဲ့တာလို့ CHRO ကဆိုပါတယ်ဒါအပြင်မိုင်းပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရရှိသူကလေး3ယောက်နဲ့အမျိုးသမီး17ယောက်အပါအဝင်ပြည်သူစုပေါင်း38ယောက်ရှိပြီးခြေပြက်လက်ပြက်မှုတွေကြောင့်ဒုက္ခတဘဝကိုရောက်နေကြရတယ်လို့ CHRO ကစီမံကိန်းဒါရိုက်တာဆလိုင်းမာညဲလျံကပြောပါတယ်
ဂ ချက်ခိုင်ပြည်နယ်မန်အောင်မြို့မှာအရက်သားတယောက်ကိုပြည်သူ့ကကွယ်တပ် PDF နဲ့ဆက်သွယ်တယ်လို့ဆွဆွဲပြီးစစ်ကောင်စီတပ်ကဖမ်းဆီးလိုက်ပါတယ်ဖမ်းဆီးခံရသူကမန်အောင်မြို့ပေါ်မှာနေတဲ့အသက်50ကျော်အရွယ်ဗမာလူမျိုးဦးစီသူခေါ်ဦးကောင်းဖြူဖြစ်ပြီးစက်တင်ဘာလ18ရက်နေ့ညနေပိုင်းမှာစစ်တပ်ကသူ့ရဲ့နေအိမ်ကနေဖမ်းသွားတာဖြစ်ပါတယ်လက်ရှိမှာဖမ်းဆီးခံထားရတဲ့ဦးစီသူကိုပုံမှန်905ကကြီးနဲ့အမှုဖွင့်ထားတယ်လို့နေဆက်သူတယောက်ကပြောပါတယ်ဆက်အနာသိမ်းပြီးနောက်မန်အောင်မြို့နယ်အတွင်းစာနာပြမှုတွေမှာပါဝင်တဲ့လူငယ်တွေကိုစစ်တပ်ကခေါ်ယူစစ်ဆေးခံခဲ့ရသူအနည်းဆုံး10ယောက်လောက်ရှိခဲ့ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါရွှေပြည်နယ်တောင်ပိုင်းရွာငံမြို့နယ်နဘန်းကြီးရွာမှာစစ်ကောင်စီတပ်ကတောင်ယာလုတ်ခွင်ကိုပိတ်လိုက်လို့တောင်သူတွေစားဝတ်နေရိခတ်ခဲလာမှာကိုစိုးရိမ်နေကြတဲ့အကြောင်းကျွန်မအမြန်နေတင်ဆက်ပြီးချပါတယ်ရွာငံပြည်သူ့ကာကွယ်ရေးတပ် YPDF နဲ့စစ်ကောင်စီတပ်တို့အကြားထိတွေ့မှုဖြစ်ပြတဲ့နောက်ပိုင်းစက်တင်ဘာလ5ရက်နေ့ကစလို့ကျေးရွာနေပြည်သူတွေကို3ဘတ်ဆက်တိုက်အစည်းအဝေးခေါ်ယူပြီးအခုလိုမျိုးတောင်ယာလုတ်ပိုင်ခွင်ကိုပိတ်ပင်လိုက်တာလို့တောင်သူတွေကပြောပါတယ်ဒီလိုမျိုးပိတ်လိုက်တဲ့အတွက်ဒေသခံတောင်သူတွေစားဝတ်နေရိခတ်ခဲလာမှာကိုစိုးရိမ်နေတယ်လို့ရွာငံအခြေစိုက်စစ်ရေးလှုပ်ရှားနေတဲ့ YPDF တာဝန်ခံတစ်ယောက်ကပြောပါတယ်
။အော်တောင်သူတွေအခက်အခဲရှိတယ်ကြာ။ဘာဖြစ်လို့တော့ဒီနဘာကြီးရွာဆိုတာဒီတောင်သူလုံငန်းနဲ့ပဲအသိမွေးပေါင်းချောလုပ်ရတယ်ဆိုတဲ့အခါကျတော့ဒီတောချလေးတွေနဲ့ဒီခရမ်းချင်းပေါ်တော့နှိတူပင်လေးတွေနဲ့အဲ့လိုမျိုးတွေနဲ့ဟိုအသက်ရှင်ရတယ်ဆိုတဲ့အခါကျတော့အမသူတို့ကအဲ့လိုမျိုးမလုပ်ရတဲ့အခါကျတော့အာဒီအပီးပင်းနေတဲ့ပြည့်စည်ဆုံးရှုံးတာတွေရောပေါ်တော့အဖေဘက်ကနေပြီးတော့မှဒီကနေ့ညဒုက္ခရောက်နေကြတာပေါ့
အခုချိန်ဟာရွာငံမှာနှစ်တူတီးနှံစိုက်ပျိုးချိန်ဖြစ်တာနဲ့အညီတောင်သူတွေကစိုက်ပျိုးရေးစရိတ်အတွက်ချီးငါပြီးတော့ရင်းနှီးစိုက်ပျိုးထားတာဖြစ်လို့နင့်နာဆုံးရှုံးမှုတွေဖြစ်စေတယ်လို့ဆိုပါတယ်စစ်ကောင်စီတပ်ဖွဲ့ကတောင်ယာလုတ်ခွင်ကိုပိတ်ထားလိုက်တဲ့အပြင်နဘန်းကြီးရွာအတွင်းမှာအင်အား200လောက်နဲ့တပ်ဆွဲထားပြီးရွာပတ်ပတ်လည်မှာလည်းမိုင်းအလုံးကြီး50လောက်ထောင်ထားတာကြောင့်ကျေးရွာနေပြည်သူတွေအသက်အန္တရာယ်ကိုစိုးရိမ်နေကြတယ်လို့ပြောပါတယ်
ကြည့်ရတာဆိုသူကဒီနဘာကြီးမှာတဆွဲထားတာလည်းရှိရကြပြီးတော့အစစ်စစ်လေးကလည်းတင်းကြနေတယ်ကြာအစစ်စစ်တင်းကြပြီးတော့မှဒီပေါ့ဟိုကားရှိတဲ့ပေါ့နော်ကားဒီကုန်ကားရှိတဲ့ကာသမားလေးပေါ့နော်ဒီနေ့ဆိုရင်ကုန်ကားရှိတဲ့ကာသမားလေးကိုအစီဝေးခေါ်တယ်လို့ပြောရကြသူကဟိုဒီနေ့တုန်းကလည်းအမ3ရက်တပတ်တော့ညာရက်တပတ်3ရက်တပတ်အဲ့တော့ဟိုခြားခြားပြီးတော့သူကအစီဝေးခေါ်တာပေါ့အစီဝေးခေါ်ပြီးတော့ဒီအချာနေမသွားဘူးမလုံးဖို့ငါပြပေးသေးတယ်တေယူစီဆိုပြီးတော့ပေါ့နော်ရွာကလေးအဲ့လိုမျိုးပေါ့အဲ့လိုမျိုးတော့ဒီအစီအစီတွေပြန်ချနေရမျိုးရှိရဗျာ
နဘန်းကြီးရွာတောင်သူတွေအနေနဲ့စစ်တပ်ကခေါ်ယူပြီးတော့တွေ့တဲ့အခါမှာတောင်ယာလုတ်ကန်ခွင့်ပေးဖို့စစ်တပ်နဲ့ညှိနှိုင်းခဲ့ကြပေမဲ့ပြည်လည်မှုမရရှိခဲ့ဘူးလို့ဆိုပါရယ်ဒါအပြင်တောင်ယာသွားတဲ့သူတွေကိုလည်းပြစ်မိန်ပေးထားတယ်လို့စစ်တပ်ဘက်ကချိန်ချောက်ခဲ့သေးကြောင်းတောင်သူတွေကပြောပါရယ် NCA စာချုပ်ကို KNU ကရင်မျိုးသားအစည်းအရုံးကတရားဝင်ပြက်ပယ်ကြောင်းထုတ်ပြန်ကြေညာခြင်းမရှိတဲ့အပြင် NCA ကိုအခြေခံပြီးတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့အပြေရှာဖို့ဆောင်ရွက်သွားမယ်လို့ KNU တပ်မဟာခုနှစ်ဖအန်ခရိုင်ကနေစက်တင်ဘာလ14ရက်နေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ NCA ပြည့်ပြည့်ချင်းရှိမရှိနဲ့ပတ်သက်ပြီးတော့ KNU ထဲမှာဘလို့မျိုးသဘောထားကွဲလွဲမှုတွေဖြစ်နေတာလဲရမင်းကတင်ဆက်ထားပါတယ်
။ NCA ပြည့်ပြည့်ချောင်းပြောတဲ့လူတွေနေနဲ့တို့ကိုတို့ပြန်ဆန်းစစ်ဖို့လိုတယ်လို့ KNU တမဟာ6ဒူပလာယာခရိုင်ဥက္ကဋ္ဌကနေအနားယူထားတဲ့ဘရိုဆောရှင်မောင်ကအခုလိုပြောပါတယ်
။ဒီ NCA ကသာမန်ချုပ်ဆိုထားတဲ့စာချုပ်မဟုတ်ပါဘူး။ပြောရမလို့နိုင်ငံသားရှေ့မှာကတိကဝတ်တွေပြုထားကြတယ်။မတိုက်ခိုက်ကြတော့ပဲနဲ့အပြည့်ပြပြီးတော့မှနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ပဲဖြေရှင်းဆောင်ရွက်ကြဖို့ဆိုပြီးတော့ကတိပြုထားကြတယ်လေ။အဲဒီအတိုင်းပဲဆက်ပြီးတော့ဆောင်ရွက်ဖို့ပဲလိုအပ်တာပေါ့။အဲဒီစာချုပ်ကလည်းပဲပြက်ပြဲကြောင်းဘယ်သူမှလည်းပဲမထုတ်ပြန်ဘူး။ကျေလူလည်းပဲတရားဝင်ထုတ်ပြန်ကြေညာချက်မရှိပါဘူးအဲ့ဒီအပေါ်မှာပြက်ပြဲကြောင်းပြောတဲ့လူကတော့အဲသူတို့ကိုယ်ကိုသူတို့ပြန်ပြီးတော့ဆန်းစစ်ဖို့ပဲလိုတော့တာပေါ့
ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ဂုံနုဆောင်နဲ့ကဘိုးမိုးကြီးခေါ်အောက်ကကလည်းလက်မှတ်ထိုးထားတဲ့လူတွေအားလုံးဒီစာချုပ်ကိုတဘောတူဖျက်သိမ်းမှသာပြက်ပြဲနိုင်မယ်လို့ပြောပါတယ
်အပြင်ပြက်ပြဲတဲ့တာကအရှင်ပြောနေလက်မှတ်ထိုးထားတဲ့လူအားလုံးကသဘောတူပြီးတော့အဲ့ဒီတော့ဒီစာချုပ်ကိုမလိုက်နာတော့ဘူးဒီစာချုပ်ကိုသဘောတူဖြတ်သွင်းအောင်ကြပြိုင်ရတဲ့ပြင်ညာရင်တော့ပြက်ပြဲနိုင်တယ်အဲနောက်ပြီးတော့ဟိုပါဘူး NCA ဆက်ကောင်းတဲ့နောက်ထပ်စာချုပ်တစ်ခုအစီအမြင့်ပြီးတော့လူတိုင်းလိုက်မပါနိုင်တဲ့
ဆင်းရဲတဲ့စာချုပ်တစ်ခုပေါ်လာလို့အဲဒီစာချုပ်ကအတီဖြစ်တယ်ဆိုရင်တော့အဲဒီစာချုပ်ကနေပြီးတော့မူလရှိခဲ့တဲ့အဲဒီစာချုပ်ကိုလွန်မိုးနိုင်တဲ့အချိန်မှာတော့ SCA ပြည့်ပြည့်လာပါဗျာ
SCA မပြည့်ပြည့်သေးဘူးလို့ကြေညာချက်ထွက်လာတာကခင်ယူတဲ့မှာ NCA ကိုလိုလားတဲ့ဘိုးကမတီစုရဲ့မျက်နှာဖြစ်နိုင်တယ်လို့မြမနိုင်ငံရေးလေးလတ်သုံးတပ်သူဦးတန်းစိုးနိုင်ကပြောပါတယ
် NCA နဲ့ပတ်သက်တဲ့သဘောထားမှာဆက်လက်ပြီးတော့ accountable ပါဝင်မှုဆိုတဲ့ကိစ္စလေးမရှိတော့ပါ NCA ကိုလိုလားထောက်ခံတဲ့အင်အားစုတွေလည်းဘိုးကမတီအမှားကိုရပြီးကြတော့ဟောရာတခုသာဖြစ်နိုင်တယ်လို့ကျွန်တော်တော့ယူဆပါတယ်ဒါပေမဲ့ခင်ဗျတခုလုံးနဲ့အများစုနေနေရတော့ NCA ဒီနေ့ကလာမှာသုံးပြေကိုချင်းချင်းနဲ့မကိုက်နိုင်ဘူးသူရဲ့သဘောထားပြန်ယူအခုပြီးခဲ့တဲ့ဘိုးကောင်ဒီစီဝေးမှာသူပြောခဲ့ပြီးဖြစ်ပါတယ
်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ရဲ့သဘောတူညီချက်အခြေခံမှုတွေကိုစစ်တပ်ကချိုးဖောက်တာကြောင့် NCA စာချုပ်မရှိတော့ဘူးလို့ KNU 18ကြိမ်မြောက်ကွန်ကရစ်အစည်းအဝေးအပြီးရက်တရဖြစ်တဲ့သတင်းစာရှင်းလင်းပွဲမှာ KNU ထွေထွေတွင်ရင်မှုဗဒိုစောတာသူမှုကပြောဆိုခဲ့ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ထိုင်းမြန်မာနယ်စပ်ရှိဖယားသုံးစုမြို့ကို KNU ကထိန်းချုပ်ထားပြီးအုပ်ချုပ်ရေးလုပ်ငန်းတွေစတင်ဆောင်ရွက်နေပြီဖြစ်ပါတယ်။စစ်ကောင်စီတင်းမောကနေတက်လာတဲ့စစ်သားတွေဟာကတားမြောက်ဖက်မှာရှိတဲ့တုတ်ကြီးရွာကိုမိရှုပ်ပြီးအရတား9ယောက်ထပ်မံတတ်သွားတယ်လို့သိရပါတယ
်။တော်ရရှင်တွေခုနားဆင်နေကြတာကတော့နယ်စပ်ဒေသအတိုင်းသားသတင်းလောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအမီပ
ါ။ဒါကတော့ Fever Wine တို့သားတွေစူးစီးတင်ဆက်ထားတဲ့အတိုင်းရင်းသတင်းလွှာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VO ရဲ့တောက်ကြနေမနေ့ပဲအတန်လွင်နေတဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြပါအောင်ပါခင်ဗျာ။
သမဂ္ဂထရီနီလန်ကန်ကန်ကနေပြီးတော့စက်တင်ဘာ5ရက်နေ့က Credential Committee နိုင်ငံကိုစားပြုကိုယ်စားလှယ်စီစီကော်မတီကိုခန့်အပ်ဖွဲ့စည်းခဲ့ပေမဲ့ကော်မတီအစည်းအဝေးမထိုင်နိုင်တာကြောင့်တမ္မကြီးဦးကျော်မိုးထွန်းဟာကုလသမဂ္ဂဆိုင်ရာမြန်မာတမ္မကြီးဖြစ်ဆက်ရှိနေပါတယ်။အခုလိုဆက်ရှိနေတာဟာနောက်နှစ်ထရီနီလန်ကန်ထိတာဝန်ယူမှာလားအခုညီလာခံမှာကိုစားပြုမှုလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြန်မာဘင်္ဂလားဒေ့ရှ်နဲ့ဒေတာရင်းကလိုအပ်နေတဲ့ပြည်သူတွေအတွက်လူသားဆန္ဒမှုကူညီနောက်ထပ်ဒေါ်လာ116တန်ထောက်ပံမယ်လို့အမေရိကန်ပြည်ထောင်စုကလည်းကြေညာလိုက်ပါတယ်။ဒီပမာဏတဲကလည်းဒေါ်လာ84တန်ကိုတော့ရွန်ဂျာဒုက္ခသည်တွေနဲ့သူတို့ကိုအကူအညီထောက်ပံပေးနေတဲ့ဒေသခံလူမှုအတိုင်းဝိုင်းကိုထောက်ပံမယ်လို့အမေရိကန်နိုင်ငံရဲ့ဌာနထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီဒေသအတွက်အမေရိကန်ပြည်ထောင်စုရဲ့အကူအညီတွေဟာ2019ဩဂုတ်လကတည်းကဆိုရင်အခုချိန်အထိဒေါ်လာ 1.3ဘီလီယံရှိသွားပြီလို့လည်းနိုင်ငံကြေးဌာနထုတ်ပြန်ကြမှာပါရှိပါတယ်။အခုလိုအမေရိကန်ပြည်ထောင်စုထောက်ပံ့ကူညီမှုဟာလူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနွယ်ပေါ်ကျွလွန်တဲ့ရာဇဝတ်မှုတွေကနေထွက်ပြေးလွတ်မြောက်လာတဲ့ရဉာဒုက္ခတဲ့တသန်းနဲ့သူတို့ကိုကူညီလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်ဒေသက5သိန်းကျော်တဖြစ်တယ်လို့လည်းပြောပါတယ်။ဒီကူညီတွေထဲမှာရေတန့်ရရေးကျန်းမာရေးဆောင်ရှက်မှုကာကွယ်ပေးမှုပညာရေးနေထိုင်ရေးနဲ့စိတ်ပိုင်းဆိုင်ရာကူညီထောက်ပံ့မှုတွေပါဝင်ပါတယ်။အမေရိကန်အနေနဲ့ရွှေညာဒုက္ခတွေကိုကူညီပေးနေတဲ့အတွင်းသူတို့လက်ထံခံထားတဲ့ဘင်္ဂလားဒေ့ရှ်ဒေသခံတွေကိုလည်းအတိမတ်ပြုအကူအညီပေးနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံကိုရောက်နေတဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြာသပတေးနေ့မှာဝါရှင်တန် DC သမ္မတအိမ်မြေမှာတွေ့ဆုံပြီးယူကရိန်းရဲ့ရုရှားကျူးကျော်စစ်တပ်တွန်းလှန်နေမှုကိုဆက်ပြီးကူညီမယ်လို့ကတိပေးခဲ့ပါတယ်။သမ္မတဘိုင်ဒန်ကယူကရိန်းကိုနောက်ထပ်စီးကူညီဖြစ်တဲ့ဒေါ်လာ300အစိတ်ပေးဖို့တန်း300အစိတ်ပေးဖို့ရှိပါတယ်။အမေရိကန်အစိုးရယူကရိန်းကိုရုရှားကျူးကျော်ခြင်းကစပြီးတော့စီးရင်တဲ့လူသားအစားအသောက်မှုကူညီပေးခဲ့တဲ့အခုဆို173ဘီလီယံရှိပြီဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာတီကအစိုးရ300နဲ့ပတ်သက်ပြီးဂျက်ဒရီနဲ့လွှတ်တော်ပြန်တင်ဖို့ကြိုးစားပေမဲ့ Republican အမတ်တချို့ကတတ်ရက်အချိန်မြောက်ကန့်ကွက်တာကြောင့်မအောင်မမြင်ဖြစ်ခဲ့ရပါတယ
်။သတင်းချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မနေ့ပဲအတန်လွင့်အစီအစဉ်ကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့တဲ့ရဲမှာအစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပါတယ်။အတန်ဖန်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Rob McLean တို့ဖြစ်ပါတယ်။ကျွန်တော်ရဲ့အတန်လွင့်အစီအစဉ်တွေလည်းဒီမှာဒီမှာပြီးဆုံးပြီဖြစ်ပါတယ်။ VOU ကြည့်ရှုနားတော်တာစင်တဲ့အတွက်ကျေးဇူးတူတင်ပါတယ်။သောတာရှင်မြန်မာပြည်သူအပေါင်းလက်ကိုစိတ်နှပြကျမ်းမာချမ်းသာကြပါစေ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါခင်ဗျာ။